Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေရှင်။2018ခုနှစ်ဧပြီလ22ရက် VOA American အသံရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ဒီညအစီအစဉ်တွေကိုကျမအမြတ်သစင်အောင်ကတာဝန်ယူတင်ဆက်သွားမှာပါ
။ကျမသင်္ကီထိုက်ပါရှင်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတော့အထေကံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ90ကျော်သေဆုံးရပါတယ်။အမေရိကန်ပြည်ထောင်စုတက်နက်ဆီမှာပြစ်ခတ်မှုဖြစ်တာကြောင့်3ဦးသေဆုံးပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီကနေ့ဧပြီလ22ရက်တနင်္ဂနွေနေ့မှာကြာရောက်တဲ့မြေကဘာနေ့မှာမြန်မာနိုင်ငံတွင်ဘယ်လိုလှုပ်ရှားမှုတွေရှိကြပါသလဲဆိုတာ
မြေကမာနီမှာကျွန်တော်တို့မန္တလေးမြို့သူမြို့သားတွေကမြို့တော်တန့်ရှင်ရင်လေးအဖြစ်နဲ့မန္တလေးတောင်မှာစုပေါင်းပြီးတော့အမိုက်တွေစောက်ကြပါတယ
်တရင်တွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြမရေးရာဆွေးနွေးကန်မြမပြည်မှပေးစာများပြည်ရင်းသုံးသပ်ချက်နဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်သွားမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကမဲဆန္ဒရှင်တပ်သေးကံကပ်ပြထုတ်ပေးရေးရုံးတစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းအသေးကံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံး59ဦးသေဆုံးပြီးလူ100ကျော်ဒဏ်ရာရပါတယ်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲဆန္ဒရှင်တပ်သေးကံကပ်ပြရယူဖို့ရုံးအပြင်ဘက်မှာလူတွေတန်းစီစောင့်ဆိုင်းနေခြင်းအသေးကံဘုံးခွဲသမားကဖောက်ခွဲတိုက်ခိုက်တာလို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရက VOE ကိုပြောပါတယ်။ဒဏ်ရာရသူတွေတဲက10ဦးတို့ရဲ့အခြေအနေကအသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေရှိတယ်လို့လဲစေယုံသတင်းရင်းမြစ်တွေကပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမစ်အစွန်ရောက် IS အဖွဲ့ကလည်းပြောဆိုထားပါတယ်။မြို့တော်ကာဘူးကအကြောင်းတစ်ခုမှာစီစဉ်ထားတဲ့မဲဆန္ဒရှင်တပ်သေးကံကပ်ပြထုတ်ပေးရေးရုံးအပေါ်အကြမ်းဖက်ဝါရဆဲတိုက်ခိုက်မှုကိုအာဖဂန်အစိုးရအဖွဲ့ရဲ့အမှုဆောင်အရာရှိချုပ်အဗ်ဒူလာကဖြစ်တင်ရှုတ်ချပါတယ်။တရဲဘော်ကြောင့်တိုက်ခိုက်မှုမှာထိခိုက်ခဲ့ကြရသူတွေနဲ့အတူရပ်တည်ကြောင်းလွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိတဲ့ရွေးကောက်ပွဲကိုကျင်းပနိုင်ရေးဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးအာဖဂန်ပြည်သူတွေရဲ့ဆန္ဒကိုစန့်ကျင်ပြီးအကြမ်းဖက်ဝါဒီတွေအနိုင်ရမှာမဟုတ်ဘူးဆိုပြီးအဗ်ဒူလာကသူ့ရဲ့တရားဝင်တွစ်တက်လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အောက်တိုဘာလ20မှာကျင်းပမယ့်လွှတ်တော်နဲ့ဒေသဆိုင်ရာကောက်စီရွေးကောက်ပွဲတွေအတွက်လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်စီရင်ပြုစုနိုင်ရေးပြီးခဲ့တဲ့သတင်းဘက်ကဆက်လို့မဲဆန္ဒရှင်စီရင်သွင်းမှုလုပ်ငန်းစဉ်ကိုသမ္မတကစတင်ခဲ့တာဖြစ်ပါတယ
်။အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲအကြုံမှာမြောက်ကိုရီးယားအစိုးရဘက်ကသူ့ရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုရှော့ချခဲ့ပြီးအမေရိကန်ဘက်ကတော့တခုမှအလျှော့ပေးတာမရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်ခေါင်းဆောင်ကကျွန်တော်တို့ဘက်ကဘာမှအလျှော့ပေးမထားဘူး။သူတို့ကတော့နျူကလ িয়ার ကင်းစင်ရေးအတွက်သဘောတူခဲ့ပြီးလုပ်ငန်းခွင်တွေပိတ်ပစ်စမ်းသပ်မှုတွေလည်းမရှိတော့ဘူးလို့ Twitter လူမှုကွန်ရက်မှာရေးပါတယ်။မြောက်ကိုရီးယားအစိုးရဘက်ကသူ့ရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းရေးနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအတွက်သဘောမတူသေးတာကြောင့်လာမယ့်မေလနှောင်းပိုင်းဒါမှမဟုတ်စွန်းလအစောပိုင်းမှာဖြစ်လာနိုင်တဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံပွဲရလဒ်ကတော့မရေရာသေးဘူးဆိုတာကိုအမေရိကန်ဒေါ်နယ်သမ္မတဒေါ်နယ်ထရမ့်ကအသိအမှတ်ပြောဆိုခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုတက်နက်ဆီပြည်နယ်နက်ရှ်ဗေးမြို့အနီးက Waffle House စားတောက်ဆိုင်မှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းအချိန်အစိမ်းရောင်အပေါ်အင်ကြီးတစ်ထည်ပဲဝတ်ထားတဲ့ကိုလုံးဒီအမျိုးသားတအုပ်ကတနက်နဲ့ဝင်းပစ်တာကြောင့်3ဦးသေဆုံးပြီးတခြားသူ4ဦးဒဏ်ရာရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်။နက်ရှ်ဗေးမြို့အစွန်ကစားတောက်ဆိုင်တဲ့ကိုတနက်သမားက AR-15 လို့မောင်းပြန် rifle တနက်တလက်နဲ့ဒေသစံတော်ချိန်မနက် 3:00 ခွဲမတိုင်ခင်လေးမှာဝင်လာခဲ့တာပါ။ဒီနောက်စားတောက်ဆိုင်ထဲမှာစားတောက်နေကြသူတွေကိုတနက်သမားကပြစ်ခတ်ခဲ့တာလို့နက်ရှ်ဗေးမက်ထရိုရဲအဖွဲ့က Twitter မှာတင်ထားတဲ့ကြေညာချက်မှာပြောဆိုထားပါရယ်။စားတောက်နေသူတအုပ်ကတနက်သမားရဲ့ရက်တနတ်ကိုလုံထွေးလူရက်ခဲ့တယ်လို့ရဲအဖွဲ့ကြီးညာချက်မှာဖော်ပြပါတယ်တနတ်သမားကတော့အပေါ်အင်ကြီးကိုချွတ်ချပြီးခြေလင်းထွက်ပြေးသွားတယ်လို့လည်းရဲအဖွဲ့ကစီအန်အန်ရုပ်သံကိုပြောဆိုထားပါတယ်ရှင်
ကွန်ဒေးကိစ္စတွေဆွေးနွေးဖို့အတွက်အမေရိကန်မှန်နာရေးဝန်ကြီးစတီဗန်မနူချင်တရုတ်နိုင်ငံသွားဖို့စဉ်းစားနေတယ်ဆိုတဲ့သတင်းအပေါ်တရုတ်နိုင်ငံကကြိုးဆိုလိုက်ပါတယ်စီးပွားရေးနဲ့ကွန်ဒေးကိစ္စရက်တွေကိုဆွေးနွေးဖို့အမေရိကန်ဘက်ကတရုတ်နိုင်ငံကိုလာဖို့စဉ်းစားချက်ရှိတယ်ဆိုတာတရုတ်ဘက်ကသိရှိထားပြီးတရုတ်ကဒီခီးစဉ်ကိုကြိုးဆိုပါတယ်လို့ကွန်ဒေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်ကွန်ဒေးစစ်ဟာကမ္ဘာစီးပွားရေးပြန်လည်နှလန်ထမှုကိုထိခိုက်ဖွယ်ရှိတာကြောင့်ကမ္ဘာခေါင်းဆောင်တွေစိုးရိမ်နေကြတဲ့အတွက်တရုတ်နိုင်ငံကိုသွားပြီးကွန်ဒွေကိစ္စဆွေးနွေးဖို့သူစဉ်းစားနေတယ်လို့အမေရိကန်ကွန်ဒွေဝန်ကြီးမန်ဒူချင်းကစနေနေ့တုန်းကပြောခဲ့တာပါ။ဘယ်တော့သွားပြီးမလဲဆိုတာဒါကျင်းသေးပြီလားဆိုတာမပြောလို့သေးပါဘူး။စီးခီးစဉ်သွားဖို့စီစဉ်စဉ်းစားနေတုန်းပါလို့ဗနာယီဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ IMF နဲ့ World Bank တွေဥပပေါင်းရသည့်အစည်းအဝေးတွေလုပ်ရမှာရောက်ရှိနေတဲ့တရုတ်ဘူဟုဘန်အကြီးအကဲတဲ့နှစ်နိုင်ငံကွန်ဒွေကိစ္စပြီးတော့တရုတ်ခီးစဉ်ဖြစ်နိုင်ကြီးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်ဗန်နာယီဝန်ကြီးကသတင်းနောက်တွေကိုရှင်းပြပါတယ
်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တုံညလိုင်းဒိုမီတာ25 kHz 1183တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အာမေးနီးယားဝန်ကြီးချုပ်နဲ့အတိုက်ခံခေါင်းဆောင်တို့ရဲ့ဒီကနေ့တင်းငွေနေနေဆွေးနွေးပွဲကမိနစ်ပိုင်းသာကြာမြင့်ခဲ့ပါတယ်။ဆွေးနွေးပွဲအပြီးမကြခင်မှာပဲအတိုက်ခံခေါင်းဆောင်ကိုလည်းဖမ်းဆီးပါတယ်။အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအဆုံးသတ်နိုင်ရည်ရွယ်ပြီးဝန်ကြီးချုပ်နဲ့အတိုက်ခံတက်ကြွလှုပ်ရှားသူနီကိုဖာရှင်ညာတို့ကြားဆွေးနွေးခဲ့ကြတာပါ။သမရအဖြစ်ဆယ်စုနှစ်တခုကြာတာဝန်ယူထားတဲ့ဆရတ်ကိုဝန်ကြီးချုပ်အဖြစ်လွှတ်တော်ကရွေးကောက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ကဆက်လို့ဆန္ဒပြပွဲတွေစတင်ခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ကိုစန့်ကျင်သူတွေကတော့အာဏာကိုဆက်လက်ရယူထားဖို့ကြိုးပမ်းချက်အဖြစ်ရှုမြင်ပါတယ်။အတိုက်ခံခေါင်းဆောင်ကဝန်ကြီးချုပ်ကိုယာရုကနှုတ်ထွက်ပြီးဆွေးနွေးဖို့လာခဲ့တာလို့ပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ကလည်းဒါကချင်းချောက်အကြက်ကင်တာလို့ပြောဆိုပြီးဆွေးနွေးပွဲကနေထထွက်သွားခဲ့ပါတယ်ရှင
်။နိုင်ဂါရော့ကနိုင်ငံရဲ့လူမှုဖူလုံရေးစနစ်ပြုပြင်ပြောင်းလဲမှုအပေါ်မကြေမနက်ဆန္ဒပြမှုတွေအတွင်းအ ਨੇ စုံလူ၁၀ဦးတေဆုံးခဲ့ရတဲ့အထက်မှာလူမှုကွန်ရက် Facebook ကနေဆန္ဒပြပွဲကိုတိုက်ရိုက်ထုတ်လွှင့်နေတဲ့သတင်းတော်တဦးလည်းပါဝင်တေဆုံးခဲ့ရပါတယ်။ဆန္ဒပြပွဲတွေစခဲ့တဲ့ပြီးခဲ့တဲ့ဗုဒ္ဓနေ့ကစလို့တေဆုံးသူ25ဦးလောက်တိရှိမယ်လို့အခွင့်အရေးလှုပ်ရှားရေးအဖွဲ့တချို့ကခန့်မှန်းကြပါတယ်။မနေ့စနေနေ့တုန်းကတော့ရုပ်မြင်သံကြားကနေနိုင်ငံကိုမေခွန်းပြောကြတဲ့အထက်မှာတမရဒန်နီယယ်အိုတေဂါကစစ်ဆက်ဆွေးနွေးဖို့လမ်းဖွင့်ထားကြောင်းဒါကြောင့်နိုင်ဂါရောကမိသားစုကြားအကြမ်းဖက်မှုတွေမလုပ်ကြဖို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းစီဝါရေးခေါင်းဆောင်တွေနဲ့သူတွေ့မယ်လို့တမရကထက်လောင်းပြောကြပါတယ်။ဘာအကြောင်းမှမရှိပဲအခုလိုဖြစ်နေရတာလို့လဲသမရကပြောပါတယ်ကလေးတွေအနေနဲ့သူတို့ကိုကြိုးကန်ချေလဲနေတဲ့သူကိုတော့မသိကြပါဘူးကလေးတွေရဲ့ဆန္ဒပြပွဲမှာလူစိုးဂိုင်းသားတွေပါဝင်နေပြီးဆန္ဒပြပွဲကိုဥပဒေမဲ့လုပ်နေတယ်လို့သမရကပြောပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတင်းမာမှုတွေရောပါတက်တာလာပြီးနောက်ပြောခဲ့တဲ့သမရရဲ့ရုတ်တံမိခွန်းအပြီးမကြခင်မှာပဲမြို့တော်မန္နာဂွာအပါဝင်နိုင်ငံတော်ဝန်ကမြို့ကြီးတွေပေါ်မှာလမ်းမတွေပေါ်မှာဆန္ဒပြပွဲထပ်ပြီးပေါ်ပေါက်လာခဲ့တာဖြစ်ပါတယ
်။အသက်90နှစ်အရွယ်ပြီးခဲ့တဲ့အင်္ဂါနေ့ကခွဲလွန်ခဲ့တဲ့သမ္မတဂရောဟောင်းဘာဘရာဘုရှ်ရဲ့စနေနေ့ကစာပနအခမ်းအနားကိုတော့အမေရိကန်သမ္မတဟောင်းတွေနဲ့အတူလူရပေါင်းများစွာတက်ရောက်ခဲ့ကြပါတယ်။ခွဲလွန်သူဘာဘရာဘုရှ်ဟာ41ဆမြောက်အမေရိကန်သမ္မတဂျော့ချ် H.W. ဘုရှ်ရဲ့ဇနီးဖြစ်သလို43ဆမြောက်သမ္မတဖြစ်သူဂျော့ချ် W. ဘုရှ်ရဲ့မိခင်လည်းဖြစ်ပါတယ်။Texas ပြည်နယ် Houston မြို့ကစိန့်မာတင် SP Scopel ခရီးယံဘုရားကျောင်းမှာကျင်းပတဲ့ဇာပနအခမ်းအနားကိုတမရဟောင်းနေဖြစ်ကြတဲ့သူ့ရဲ့ခင်ပွန်းနဲ့တားကြီးတို့အပြင်ဘရက်ကိုဘာမှဘီကလင်တန်တို့လည်းတက်ရောက်ကြပါတယ်။1950ပြည်နှစ်တွေမှာ Houston မြို့ကိုပြောင်းသွားခဲ့ကြပြီးတဲ့နောက် Mr. နဲ့ Mrs. Bush တို့ကအဲ့ဒီဘုရားကျောင်းကိုစပြီးတော့တက်ခဲ့တာပါ။ဖေးချထားသူတွေပဲတီးတန့်တက်ရောက်ခွင့်ရတဲ့ဆူတောင်းပွဲကိုတမရဂရောမလန်နီယာ Trumpသမ္မတဂရောဟောင်းနေဖြစ်ကြတဲ့မီရှယ်အိုဘားမားနဲ့ဟီလရီကလင်တန်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဝိပုဘွဲကိုသမ္မတဒေါ်နယ်ထရန့်ကိုစားသမ္မတဂရောကတက်ရောက်ခဲ့တာဖြစ်ပါတယ်ရှင်
။ တဘာဝပတ်ဝန်းကျင်ကိုထိခိုက်လာနေတဲ့ပလတ်စတစ်သုံးဆွဲမှုလျှော့ချရေးလှုပ်ရှားမှုတွေကိုဒီကနေ့မှကြောက်ရွံ့တဲ့မြေကဘာနေမှကဘာတဝန်းစုယုံလှုပ်ရှားနေကြပါတယ်။တဘာဝကြီးရဲ့တစ်နှစ်ကူးတဲ့နေ့သဘောမျိုးကဘာပတ်ဝန်းကျင်စိမ့်လန်းဆိုပြေးရေးကိုလူတွေသတိပြုမိလာအောင်နှစ်စဉ်ဧပြီလ22ရက်နေ့ကိုမြေကဘာနေအဖြစ်သတ်မှတ်ထားတာပါ။ကဘာကြီးအတွက်ဘယ်လိုပို့ပြီးတောင်းဝန်ယူကြမလဲဆိုတာကိုမြေကဘာနေမှတန်တိထန်ချပြီးတော့လှုပ်ဆောင်နေကြတာပါ1990ခုနှစ်တည်းကအမေရိကန်ပြည်ထောင်စုမှစခဲ့တဲ့မြေကဘာနေလှုပ်ရှားမှုဟာတစ်ကမ္ဘာလုံးကိုပြန့်နှံ့ပြီးလှုပ်ဆောင်လာတာရာစုနှစ်ဝက်လောက်ရှိပါပြီမြန်မာနိုင်ငံမှာလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကစူးစီးပြီးတော့ပတ်ဝန်းကျင်တန့်ရှင်းရေးနဲ့ထိန်းသိမ်းရေးဆိုင်ရာလှုပ်ရှားမှုတွေကိုဒီကနေ့လှုပ်ကြပါတယ်2016ခုနှစ်တုန်းကကမ္ဘာဥဒုဖောက်ပြန်မှုကိုပြန်လည်ကူစားဖို့အတွက် Paris သဘောတူညီချက်မှာလက်မှတ်ရေးထိုးခဲ့ပါတယ်ဒီကဘာကြီးမှာပလတ်စတစ်သုံးထားတဲ့စွန့်ပစ်မှုတွေဟာအမေရိကန်တက်ဆက်စ်ပြည်နယ်အရွယ်အစားရဲ့နှစ်ဆလောက်ရှိမယ်လို့ခန့်မှန်းထားကြပါတယ် Direct from Washington The Voice
of America VOA ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိငီထိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြခဲ့ကြတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နှာဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆံမျက်နှာ VOA Burmese News မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အရင်ဦးဆုံးဒီကနေ့ကြာရောက်တဲ့မြေကဘာနေ့နဲ့ဆိုင်တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်။ဒီကနေ့ဧပြီလ22ရက်နေ့မှာကြာရောက်တဲ့မြေကဘာနေ့မှာမြေကဘာမြေပေါ်မှာစီကံမဲ့အမိုက်ဆွန့်ပစ်မှုတွေကင်းဝေးစေရေးပလတ်စတစ်သုံးဆွဲမှုလျှော့ချရေးတွေအတွက်ကဘာတဝန်းကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကသတိပေးပြောဆိုလိုက်ပါတယ်စေတနာဝန်ထမ်းတွေဘက်ကအများပြည်သူနေရာတွေမှာအမိုက်ကောက်ကြတဲ့လှုပ်ရှားမှုတွေဆောင်ရွက်ကြသလိုမြန်မာနိုင်ငံသားတိုင်းကိုယ်အသိစိတ်ဓာတ်နဲ့စီကံမဲ့အမိုက်မဆွန့်ပစ်ကြဖို့ကိုယ်တိုင်အသိရှိကြဖို့ကလည်းအရေးတကြီးလိုအပ်နေပါပြီလို့မြမသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုလိုက်ပါတယ်မြေကဘာနေ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့မတ်စုမွန်ကဆက်ပြောပြပါမယ
်ဟုတ်ပါတယ်ဒီကနေ့ဧပြီလ22ရက်နေ့ကတော့ Arc Day မြေကဘာနေ့ဖြစ်ပါတယ်2018ခုနှစ်အတွက်မြေကဘာနေ့ရဲ့ဆောင်ပုဒ်ကတော့ Plastic အမိုက်ကင်းစင်မြေကဘာတခွင်ဖြစ်ပါတယ်မြေကဘာနေ့အထိမ်းအမှတ်အဖြစ်နဲ့ကဘာတဝန်းအမိုက်ကင်းစင်ရေး Plastic သုံးဆွဲမှုလျှော့ချရေးလူမှုလှုပ်ရှားမှုတွေနဲ့ကျင်းပနေကြချိန်မှာလဲမြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတချို့မှာမြေကဘာနေ့အထိမ်းအမှတ်စူပါအမိုက်ကောက်ကြပါတယ်ဒီကနေ့မှာတော့မြေကဘာနေ့အထိမ်းအမှတ်မန္တလေးမြို့သူမြို့သားတွေစူပေါင်းပြီးတော့မန္တလေးမြို့တော်ကြီးတန်ရှင်းရေးအတွက်မန္တလေးတောင်မှာစူပေါင်းအမိုက်ကောက်ခဲ့ကြတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးလှုပ်ရှားသူတဦးလည်းဖြစ်မန္တလေးမြို့တော်စီပင်သားရဲကော်မတီအဖွဲ့ဝင်ပြည်သူ့ဆက်ဆံရေးနဲ့ပြန်ကြားရေးတာဝန်ကစာရေးဆရာဦးကျော်ရင်မြင့်က VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်
။မြေကမာနေ့မှာကျွန်တော်တို့မန္တလေးမြို့သူမြို့သားတွေကမြို့တော်တန်ရှင်ရင်နေ့အဖြစ်နဲ့မန္တလေးတောင်မှာစုပေါင်းပြီးတော့အမိုက်တွေကောက်ကြပါတယ်။မန္တလေးမြို့တော်စီပင်သားရဲကော်မတီနဲ့ပရဟိတရီလူမှုအဖွဲ့အစည်းတွေပူးပေါင်းပြီးတော့မြို့ရဲ့အထူးခြားတဲ့နေရာတွေမှာစုပေါင်းအမိုက်ကောက်တာကိုပူစတင်ပြီးတော့မှလုပ်နေပါပြီ။ဘယ်လိုနေရာတွေမှာကောက်မလဲဆိုတော့မြို့အတွက်အချက်ချာကြတဲ့ဥပမာတမိုင်းအမွေနေရာတံမိုးရှိတဲ့မန္တလေးတောင်လိုကျုံပတ်ဝန်းကျင်လိုနောက်တစ်ခါလူအသွားလာများတဲ့မန္တလေးပြည်တော်ကြီးလိုမြို့အဝင်လမ်းတွေလိုနောက်တစ်ခါတူရစ်တွေအလားများတဲ့မရွှေရင်ပင်ကျောင်းလိုမန္တလေးစစ်ကမ်းလိုအဲ့ဒီလိုနေရာပေါင်းစုံပေါ့အများနဲ့သက်ဆိုင်တဲ့နေရာတွေမှာတနည်းမနည်းနေတိုင်းကျွန်တော်တို့ကောက်ကြမယ်ဆိုတော့သူမြတ်ချက်တခုကိုသူတို့လူငယ်တွေကပဲတောင်းဆိုပြီးတော့ချပြီးတော့မှတကယ်လေးတက်တကြွကြွနဲ့အမိုက်တွေကိုသိမ်းပစ်သွားတယ်။နောက်ပိုင်းမှာကျွန်တော်တို့အမိုက်ကောက်တာထက်အမိုက်ကိုစနစ်တကျဆွန့်ပစ်တတ်အောင်ကြီးယုံလှုံ့ဆော်ဆောင်ရွက်တာတွေကိုဆက်ပြီးလုပ်ပါမယ်။မြေကဘာနေ့မှာတော့အထူးသဖြင့်ကျွန်တော်တို့ဒီလိုအမိုက်တန့်ရှင်းအောင်ပို့ပြီးလုပ်ဖြစ်ကြပါတယ်။
ကဘာမြေကြီးအမိုက်တွေနဲ့ညစ်ပတ်နေတာတွေကိုစီကတ်မဲ့အမိုက်စွန့်ပစ်ဖို့ကင်းဝေးဖို့ပလတ်စတစ်သုံးဆွဲမှုလျှော့ချဖို့တွေလှုပ်ဆောင်နေတဲ့အချိန်မှာပဲမြမသဘာဝပတ်ဝန်းကျင်ရိုးရင်းမပြတ်စည်းရေးမြမနိုင်ငံသူနိုင်ငံသားတိုင်းကိုပိုင်အသိစိတ်ဓာတ်နဲ့အမိုက်မြင်ရင်အမိုက်ကောက်တတ်ကြဖို့လိုအပ်တယ်လို့တဦးချင်းတိန်အောင်စုချင်းမြို့နယ်အလိုက်ကနေတိုင်းနိုင်ငံအထိအမိုက်ကိုစနစ်တကျစွန့်ပစ်ကြဖို့ကိုလည်းဦးကျော်ရင်မြင့်ကမြေကဘာနေ့မှာပြည်သူတွေအားလုံးပူးပေါင်းပါဝင်ကြဖို့တိုက်တွန်းနှိုးဆော်ပါတယ
်။အမိုက်ကိုစနစ်တကျစွန့်ပစ်တတ်အောင်အရင်ကဆိုရင်လွယ်လွယ်ပြောရမယ်ပြီးတဲ့လွယ်ပဲကိုယ့်လက်ထဲကလို့ပြီးရောဆိုတော့တွေ့တဲ့နေ့ပြစ်ချခဲ့တာ။ အဲ့ဒီလိုအခြေအနေမျိုးကနေပြီးတော့ကျွန်တော်တို့အမိုက်တွေကိုစုပြီးတော့မှစနစ်တကျနဲ့အမိုက်စုံပြဖို့လို့တွေ့အချိန်ကလည်းအမိုက်ပုံလေးတွေအမိုက်စုံပြရမယ့်နေရာတွေအမိုက်ကန်တွေတသမမတ်ထားပြီးတော့အဲ့လိုနေရာတွေမှာစနစ်တကျစုံပြတဲ့အခါမှာအမိုက်သိမ်းရတာလည်းတော်တော်သက်သာသွားတယ်။နောက်ဒီမြေကဘာလည်းအများကြီးပို့ပြီးတန်ရှင်းသွားမယ်
။နိုင်ငံတော်ဤတိုင်းမင်းငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဖြစ်စေခြင်းနဲ့တနိုင်ငံလုံးအမိုက်ကင်းစင်ရေးအတွက်ခေါင်းဆောင်ကဥဆောင်ပြီးတော့ကောက်ပြနေချိန်မှာပဲဟန်ပြအမိုက်ကောက်တာမျိုးတွေမဖြစ်စေခြင်းဘူးလို့လည်းဥကျော်ရင်မင်းကပြောပါတယ
်။ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့လေတာတကူကပွဲပြီးနည်းတွေပေါ့။နောက်တစ်ခုကခေါင်းဆောင်လူကြီးတယောက်ကလှုပ်လို့ရှိရင်နောက်ကနေပြီးတော့ခဏတစ်ဖြစ်ဝိုင်းလိုက်ကြတယ်။ဥပမာဒေါ်အောင်ဆန်းစုကြည်အမိုက်ကောက်ရင်ဝိုင်းရင်အမိုက်ကောက်ကြတယ်။ဒေါ်စုလည်းမကောက်တော့ရောအမိုက်ကောက်တာမတွေ့ရတော့ဘူး။အဲ့ဒီလိုမဟုတ်ပဲနဲ့ဒီအမိုက်ကိုစနစ်တကျစွန့်ပစ်တာအဲ့ဒါကဒီအမိုက်ကိုပြန်ပြီးတော့အသုံးကျအောင်အသုံးချတတ်တာအဲ့ဒါတွေကိုအစိုးရဘက်ကလည်းလူတွေကိုစစ်စစ်မပြတ်လှုပ်လာအောင်ဒါကတောင်းဝန်တရအနေနဲ့ပညာပေးဖို့လည်းလိုတယ်လို့ခုနဥပမာအမိုက်ကနေစွန့်ရင်ထုတ်ဖို့လို့အတွက်စီမံပေးဖို့လိုတယ်
မြန်မာနိုင်ငံတွင်အမိုက်ကင်းစင်ရေးနဲ့စီကံမဲ့အမိုက်မစွန့်ပစ်ကြရေးစားတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကိုတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုပညာရှင်တွေကြော်ကြားတဲ့စာပေစာနယ်ဇင်းသမားသတင်းသမားတွေနဲ့အမှုပညာရှင်တွေလူငယ်တွေကမြန်မာနိုင်ငံတဝန်းလှုပ်ရှားမှုကိုစီနဲ့ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
မဆုမွန်မေးမြန်းတင်ဆက်ခဲ့တာပါအခုမြမအရေးဆွေးနွေးခန်းကိုနားဆင်ရပါမယ်မြမမူပိုင်စားစာလက်ဖက်ကိုနိုင်ငံတကာဟင်းလျာတွေထဲရောက်အောင်လုပ်နိုင်မှသာနိုင်ငံစီးပွားရေးကိုအထောက်အကူရမယ့်အပြင်လက်ဖက်ဆိုင်တောင်သူတွေကုန်သွယ်တွေအတွက်လည်းရေရှည်မှအကျိုးများစေမယ်လို့လက်ဖက်လုပ်ငန်းတာဝန်ခံတဦးကပြောပါတယ်တာဝန်ခံဒေါ်ညိုညိုစိန်ကိုဦးစော်ဝင်းလှိုင်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီ
ကျွန်တော်တို့တည်ထောင်ရတဲ့နေရှင်ကမြန်မာနိုင်ငံလက်ထက်အတင်းမှာတာဝန်ရှိတဲ့သူတူအနေနဲ့လက်ရှိလုပ်ကင်ပေးနေတယ်လို့ကျွန်တော်သိပါတယ်။ဆိုတော့အတွန်ဂျိုစိန်လက်ရှိလုပ်ဆောင်နေတဲ့ဥစ္စာအခြေအနေလေးတွေကျွန်တော်တို့အရင်ပြောပြပါလား
။ဟုတ်။ကျွန်မကမြန်မာနိုင်ငံလက်ထက်အစုအဖွဲ့မှာဥက္ကဋ္ဌရာထူးတာဝန်ကိုထမ်းဆောင်နေပါတယ်။ဟုတ်ကျွန်တော်တို့အသင်ကကြတော့လက်ထက်စိုက်တောင်သူတွေကအစားစိုက်ပျိုးထုတ်လို့ရောင်းချတဲ့သူတွေပါပါတဲ့ဒီလက်ထက်ချင်းကြီးတစ်ခုလုံးပါတဲ့သင်သားပေါင်း 2,000 ကျော်ရှိတဲ့အစုအဖွဲ့ဖြစ်ပါတယ်။နောက်ကျွန်တော်တို့အဖွဲ့ရကြတော့ရည်ရွယ်ချက်ကဒီစိုက်ပျိုးထုတ်လုပ်တဲ့တောင်သူတွေကအစကျွန်တော်တို့လက်ဖက်လောကကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ဖို့အတွက်ဟိုဟာလူနေမှုစင်တန်းတွေမြင့်မားလာပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေဟိုဟာဝိုင်းဝန်းပြီးတော့ပေါင်းပူးပေါင်းပြီးတော့ကြိုးစားတာဖြစ်ပါတယ
်။စိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်တဲ့ဒီလုပ်ငန်းတွေဆိုလို့ရှိရင်ဆက်ပြိုးတဲ့တောင်သူတွေရဲ့အကျိုးဖြစ်အောင်အတွက်အကျိုးဖြစ်အောင်သူတို့တော်ဝင်ငွေတိုးအောင်ဆိုပြီးလုပ်ကြတာကျွန်တော်ကြားဥပမာ coffee solution နဲ့ထုတ်နေလကောင်းမယ် coffee site တဲ့တောင်သူတွေအဆင်ပြေအောင်ဈေးကွက်တည်ငြိမ်အောင်သူတို့ကပုံမှန်လေးဝင်ငွေတက်အောင်သူတို့လုပ်ပေးကြတာပေါ့နော်ဆိုတော့မြန်မာနိုင်ငံလက်ဖက်အသင်းကလည်းအဲ့ဒီလိုသဘောဆန်ဆန်လုပ်နေရလားခင်ဗျဒီလက်ဖက် site တောင်သူတွေအတွက်အဆင်ပြေအောင်ဘယ်လိုပံ့ပိုးပေးတာလဲရှိလဲ
လက်ဖက်ဒီ NGO တွေကနေပြီးတော့လည်းဒီလက်ဖက်ခိုင်းဖြတ်နည်းတို့ဒီဖွံ့ဖြိုးတိုးတက်အောင်ဒီနည်းပညာတွေသူတို့ပေးပါတယ်တောင်ပေါ်စိုက်ပျိုးတဲ့လူတွေအတွက်လည်းပေးတယ်နောက်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လက်ဖက်ဧကပေါင်း2သိန်းကျော်လောက်ရှိတဲ့တန်းမှာဟိုက network တွေအကုန်လုံးချိတ်ဆက်မိသွားတယ်ပြီးတော့ဒီ TOD ဆရာတွေပြည်တင်တန်းတွေပေးပြီးတော့ဆရာတွေနဲ့ဒီဟိုလက်ဖက်စိုက်ဧကတွေအများကြီးကိုသူဟိုကနည်းပညာတွေဖွံ့ဖြိုးတိုးတက်အောင်သူတို့လုပ်နိုင်လာတယ်ကျမတို့ကဈေးခွက်ကိုထတ်ချဲ့ဖို့လိုလာတယ်ဒီလက်ဖက်တွေထွက်လာပြီဆိုလို့ရှိရင်လည်းကျမတို့ကဈေးခွက်ကြီးကြီးလေးကိုပြည်ရင်းဈေးခွက်နဲ့ဆိုရင်လည်းမလုံလောက်တော့ဘူးပြီးရင်ဟိုနိုင်ငံတကာဈေးခွက်ကိုရမှကျမတို့ကတောင်သူတွေကလည်းဖွံ့ဖြိုးတိုးတက်မယ်ကျမတို့စိုက်ပျိုးထုတ်လို့ရောင်းချတဲ့သူတွေလည်းဖွံ့ဖြိုးတိုးတက်မယ်အဲ့ခါကျတော့ကျမတို့ကဈေးခွက်ချဲ့ဖို့လိုလာတယ်ကုန်ရမ်းတွေကပုံနေပြီးတော့ကျမတို့ကအဲ့အခက်ခဲတွေအကျက်သေးတွေအများကြီးပဲဖြစ်လာတယ်အဲ့လိုပွဲရုံတွေကလည်းတောင်ပေါ်ကလူတွေကကုန်ပို့ချင်တယ်ဆိုရင်အဖို့မခံဘူးမပို့နိုင်အောင်ရက်ထားရက်ထားပဲပြောတဲ့ခါကျတော့တောင်ပေါ်လူတွေလည်းဒုက္ခရောက်တယ်ကျွန်တော်တို့ကုန်စီလေပတ်မှုအများအားနည်းနေတာပေါ့အဲ့ဒါနဲ့ကျွန်တော်တို့ကဒီလက်ဖက်တွေကိုနိုင်ငံတကာကိုထုတ်ဖောက်နိုင်အောင်ဈေးခွက်တွေပို့ချင်လအောင်ဘယ်လိုလုပ်မလဲလို့စဉ်းစားတဲ့ခါကျတော့ဒီလက်ဖက်အစိုးရကတော့တစ်ကမ္ဘာလုံးမှာမြန်မာတနိုင်ငံနဲ့ပဲစားပြီးတော့အရသာကောင်းပြီးစားလို့စားသုံးသူများနိုင်နေဆိုတော့ဟိုကပြန်ပြန်လဲကင်းနေပေါ့နော်စားသုံးသူများနိုင်နေဒီလက်ဖက်အစိုးရနေတော့ဈေးခွက်ကိုအကျိအချက်နိုင်တယ်လို့ကျွန်တော်တို့မြင်လာတာဖြစ်တဲ့အတွက်ဒီလက်ဖက်အစိုးရနေဟိုနိုင်ငံတကာထွက်နိုင်တဲ့ quality တွေဖြစ်လာအောင်အဲကျွန်တော်တို့အခုလက်ဖက်သင်းကလည်းကြိုးစားပြီးတော့မြင်နေတယ်လက်ဖက်ရဲ့ standard တွေပေါ့အဲ့ဒါတွေထားနိုင်အောင်လည်းအခုကြိုးစားနေကြပါတယ
်နေဈေးကွက်ကိုချက်တွင်ဖို့ကိစ္စမှာကြတော့လက်ဖက်အသင်းကအားလုံးဟိုပေါ့အမတော်ညိုစင်ရဲ့ဥက္ကဋ္ဌဆိုတော့ဟိုဥဆောင်ပြီးတော့အားလုံးဝိုင်းစဉ်းစားပြီးတော့ငါတို့ဟိုပေါ့ပေါ့ plan ချပြီးတော့အဲ့လိုလုပ်ကြတာလားဆိုလို့ကျွန်တော်ကတော့အေးငါတို့တော့ဒီလက်ဖက်အဆိုးကိုပဲဆိုကြပါဆိုတော့ဥပမာထားပြီးတော့ဘယ်နိုင်ငံတွေငါတို့တွင်းနိုင်အောင်ငါတို့လောက်ကြမယ်ဆိုပြီးတော့ဝိုင်းစဉ်းစားပြီးအကုန်လုံးဝိုင်းစဉ်းစားပြီးဟိုအဲ့လိုလောက်ကြတဲ့သဘောလားဘယ်လိုပုံစံနဲ့သွားကြလဲဒီအသင်းအနေနဲ့
ဟုတ်အခုဟိုပါဗောဒီရှေ့ဆက်ပြီးတော့ထွက်နိုင်ဖို့ကိုလည်းသွားနေတယ်အဲ့ဒီဂျားထဲမှာလည်းမြန်မာနိုင်ငံရဲ့လက်ဖက်အစားသုံးမှုတွေပို့ပြီးတော့ကျယ်ပြန့်လာအောင်လဲကျွန်တော်တို့ကဟိုကိုယ့်ရဲ့မြန်မာစာလက်ဖက်စားသုံးတဲ့ကာချာကြီးပို့ကြီးလာအောင်လဲကျွန်တော်တို့သွားတယ်အဲ့ဒါကြတော့ဒါချက်ချင်းလုပ်လို့ရတယ်ဟာဗောအဲ့ခါကြတော့ကျွန်တော်တို့အသင်းကနေပြီးတော့ဟိုဟာဒီစားသုံးနည်းတွေကိုထွင်ရတယ်အဲ့လို brand မျိုးစုံကနေပြီးတော့ထွင်ရတယ်။ကောင်ညှမောင်းတဲ့လက်ဖက်နဲ့ပေါင်းလိုက်တယ်။အဲ့လိုပြီးငချောက်ကြိုးလိုပါလို့ထည့်လိုက်တယ်။အဲ့လိုကောင်ညှမောင်းလက်ဖက်ပေါင်းလို့နောက်ဟိုဆူရှိလက်ဖက်ဆူရှိလေးတဲ့ထဲမှာလက်ဖက်ထည့်တယ်။ပြီးရင်ဟိုဟာခနုံတို့ပေါ့ကျွန်တော်တို့မန်းလေးမှာဆိုရင်ခနုံတို့ကဟိုဟာခနုံတို့ကကောင်းတယ်ပေါ့နော်အဲ့လိုအဲ့ခါတဲ့ချိန်မှာလည်းကောင်းတယ်အဲ့ခါကျရင်ခနုံတို့တွဲမှာလည်းလက်ဖက်ထည့်တယ်။ပြီးတော့ဟိုဟာဆမူစာရှူရှဲဆမူစာပေါ့ပြီးရင်ဟိုဟာအာလူးလက်ဖက်အာလူးတောင်းလို့နောက်လက်ဖက်နဲ့ချက်တဲ့ဟင်းမျိုးစုံတွေလည်းလောက်ကြတယ်အဲ့လိုဟိုဟာထွင်တာပေါ့ထွင်အဲ့လိုတော်တော်များများ
စားသုံးသူများလားအ
ဲစားသုံးသူတွေကလက်ဖက်ကိုရိုးရိုးတုပ်စားတာအပြင်တခြားဟိုအများကြီးထွင်ပြီးတော့စားလို့ရတယ်ဆိုတော့ဟိုဟာပျော်စရာကောင်းတဲ့စားသုံးနည်းတွေပေါ့ကျွန်တော်တို့ဝိုင်းထွင်တဲ့အချိန်မှာပထမဆိုရင်35မျိုးလောက်ထွင်နိုင်လာတယ်နောက်အခုဆိုရင်တော့ဒီထက်မကတော့ကျွန်တော်တို့ထွင်နိုင်လာ
တယ်
တော်တော်များလာပြီ
အောင်တိုင်းတမောဒီတောင်းဆိုလို့ရှိရင်အခုကဘာကျော်ဖြစ်နေပေါ့နော်အမေရိကပဲဖြစ်ဖြစ်အနောက်နိုင်ငံတွေမှာဆိုလို့ရှိရင်လည်းတမောဒီတောင်းတမောဒီတောင်းဖြစ်သွားတယ်ဆိုတာတိုင်းနေရာအရင်စားကြတာဟုတ်တယ်မလားသူရောက်နေရာမှာတမောဒီတောင်းစားကြတော့တမောဒီတောင်းဆိုရင်နိုင်ငံသားတွေလည်းအဲ့လိုကြိုက်သွားကြတယ်ပေါ့အခုမြန်မာလက်ဖက်ကလည်းအဲ့လိုတဖြည်းဖြည်းဖြစ်လာဖို့ဥပမာပေါ့နော
်
ဟိုတဖြည်းဖြည်းဖြစ်လာဖို့စူးစမ်းကြတယ်ပေါ့အခုမြန်မာနိုင်ငံလက်ဖက်အတင်းဟု
တ်ကျွန်တော်အဲ့ဒါကိုဟိုဟာအစာပြိုးတာပေါ့အခုအစာပြိုးပြီးစူးစမ်းတယ်အခုစားသုံးသူကများလာပြီဆိုရင်လည်းဟိုများအောင်လည်းကျွန်တော်ကလုပ်ရမှာပေါ့အဲ့ခါကျရင်တို့အိမ်မာရင်ချက်စားလို့ရသူတို့မျိုးစုံလုပ်စားလို့ရအောင်ရင်နောက်စိုက်နေမှာအခုစိုက်နေနဲ့လည်းကျွန်တော်တို့ဟိုဟာဟို B2B ဟိုဟာလေချိတ်ဆက်လို့ရအောင်ကျွန်တော်တို့လုပ်နေတယ
်
အဲ့စိုက်နေမှာလွယ်လွယ်ကူကူစားရရင်လည်းလူတွေကအိမ်မှာမလုပ်ဆရာမလုပ်စိုက်နေမှာသွားစားလို့ရရင်ဟိုစိုက်နေလည်းအကျိုးရှိတယ်ကျွန်တော်တို့လည်းအကျိုးရှိတယ်ကျွန်တော်တို့ရဲ့တောင်ပေါ်လူတွေလည်းအကျိုးရှိတယ်ဟိုဈေးကွက်သာကြီးလာရင်ဟုတ်ကဲ့ကျမတို့ကအဲဈေးခွက်ကြီးလာဖို့အရင်လုံးရမှာပေါ့ဈေးခွက်ကြီးလာပြီဆိုတော့ねတောင်ပေါ်လူတွေကိုဒီဟိုကကုန်တွေကနေငွေဖြစ်သွားရင်တောင်ပေါ်လူတွေဟာရဲ့ဘဝတွေမြင့်မားလာမှာပဲ
သူတို့ရဲ့လူနေမှုအဆင့်တန်းလည်းမြင့်မားလာမှာပေါ့ဆိုတော့အရင်တွေ့ရတော့အမျိုးမျိုးရှိတာပေါ့ကွန်ပျူစီတိုင်းမှာလေကော်ဖီလဲကော်ဖီအလျောက်ဒီဟိုဟိုလက်ဖက်ဆိုလဲလက်ဖက်အလျောက်တခြားဟင်းလျာတွေလဲထုံနေလကောင်းပေါ့သူ့အရင်တွေ့နေသူလိုက်ပြီးတော့ဈေးရလဲအဲ့လိုကွာတာရှိတော့ဆိုတော့အရင်တွေ့ကိစ္စကိုပြောလာပြီဆိုလို့ရှင်လက်ဖက်မှာလည်းအဲ့ဒီဟိုဟိုဟိုဟိုနှစ်တွေတုန်းကစိုးစေးတွေပါတယ်လို့မတတ်နဲ့အဲ့ဒီစီတွေတုံးတယ်လို့ဆိုတော့ဟိုနာမည်စိုးတွေကလည်းထုတ်ခဲ့ပူတာရှိတာဟုတ်ဆိုတော့အစိုးရကိုယ်တိုင်လည်းကြေညာချက်တွေပါတယ်ထုတ်ပါညာအဲ့လိုလုပ်ခဲ့တာတွေရှိတော့ဒီအည်သွေးထိမ့်ချုပ်ဖို့အည်သွေးကောင်းဖို့အတွက်ကောဒီမြန်မာနိုင်ငံလက်ဖက်အသင်းအနေနဲ့ပေါ့နော်ဒီကိုယ်နိုင်ငံထွက်တဲ့ကွန်ပျူစီတွေကိုဘယ်လိုလှုပ်ဆောင်နေတယ်လဲဆိုတော့လေးကိုပြောပြပါအောင
်ဟုတ်အဲ့ဒါကြောင့်အခုကျွန်တော်တို့ကစံနေတက်မှတ်ဖို့ဆက်ဟိုစူးစမ်းနေပါတယ်အဲ့ဒါကြတော့ဒီဂျပန်ပြည်မှာဟိုနှစ်အကြာရွယ်သွားပြီးတော့နှစ်30လောက်သွားပြီးတော့အလုပ်လုပ်လာတဲ့ဆမ်မိုင်းဒေါ်နန်လာလာလေးရှိပါတယ်သူကအဲ့အခုကျမတို့မြန်မာနိုင်ငံလက်ဖက်အသင်းမှာသူကဟိုကွန်ဆာလန့်ပေါ့အဲ့ဆမ်မိုင်းကြီးကကြတော့လေဒီလက်ဖက်အကြောင်းနဲ့လက်ဖက်ထဲမှာပါတဲ့ကတချင်းတို့ဘာလို့အဲ့ဒါတွေကို strict လုပ်ပြီးတော့ဟိုဂျပန်မှာဟိုဟာစီဟိုအမေရိကကိုရောင်းတဲ့စီးပေါ့အဲ့လိုမျိုးတွေလှုပ်ရောင်းနေအဲ့ခါကျဆမ်မကြီးကဒီလက်ဖက်အချောင်းတွေကိုအရန်နားလေတယ်အဲ့ဆမ်မဟိုဒီဆမ်မကြီးရဲ့ပညာဒီပညာရှင်တွေပေါင်းပြီးတဲ့ခါကျတော့လေကျမတို့ကဒီလက်ဖက်ကိုစံနေတတ်မှတ်မယ်ပြီးရင်တကယ်မြမလက်ဖက်ဟာဂုံယူရတဲ့လက်ဖက်ဖြစ်အောင်လေကျမတို့ကတွားဖို့
နိုင်ငံတကာမှာ
နိုင်ငံတကာမှာဟိုဟာမြန်တပန်းလှလှနဲ့ဂုံယူရတဲ့လက်ဖက်ဖြစ်အောင်လေကျမတို့ကဟိုကျမတို့ရဲ့လက်ဖက်အသင်းသားတွေကိုလေဟိုဟာဟိုပေါ့ကောင်းလောင်ကျွန်တော်တို့အားလုံးဒီအသင်းကြီးကလှုပ်သွားဖို့ရတယ်ရှိပါတယ
်ဟုတ်ကဲ့တော့မြန်မာနိုင်ငံမှာရှိတဲ့လက်ဖက်အမျိုးအစားကရောလက်ဖက်ဆူစားဖို့အတွက်ပဲတင့်တော်တဲ့အမျိုးအစားလာဒါမှမဟုတ်ရင် တရုတ်တို့ဂျပန်တို့လိုမျိုးကျွန်တော်တို့လက်ဖက်ချောက်ထုတ်ပြီးတော့နိုင်ငံတကာစည်းကမ်းကိုထိုးဖောက်ရင်ရောရနိုင်တဲ့အခြေအနေမျိုးရှိသလားကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လက်ဖက်မျိုးစားလေးကိုလည်းပြောပြပါဦ
းမြန်မာလက်ဖက်ကကြတော့ဒီအချိုချောက်လက်ဖက်ချောက်အစုလက်ဖက်အစုပေါ့အထူးခြားဆုံးကတော့လက်ဖက်အစုကတခြားနိုင်ငံမှာမရှိဘဲနဲ့မြန်မာနိုင်ငံမှာရှိနေတာပေါ့ဒီလက်ဖက်ချောက်ဆိုရင်လေသူကဖန်ပြီးပြန်ချိုးတဲ့နေရာမှာမြန်မာလက်ဖက်ချောက်ကတော်တော်ကြီးကိုကောင်းတာအဲ့ဒါကြတော့ဒီတခြားနိုင်ငံတွေနဲ့ထူးခြားနေတာအဲ့လိုဟိုပြန်ချိုးနေတာပေါ့ချိုးတဲ့ဟာမြန်မာမှာထူးခြားတဲ့လက္ခဏာတွေရှိတယ်အဲ့ဒီလက်ဖက်ချောက်ကိုပြင်မယ်ဆိုရင်ကျမတို့ကဒီလက်ဖက်ချောက်ကိုနိုင်ငံတကာတိုးဖို့ဆိုလို့ရှိရင်ဒီ infra ဟို structure တွေကအရန်လိုသွားပြီကျမတို့ကဒီဟိုဒီဟိုစက်ယုံတွေနောက်ပြီးတော့ဒီဟိုထုတ်လုပ်တဲ့နီးစနစ်တွေအဲ့ဒါတွေကိုအဆင့်တန်းပြီဖို့လုပ်တာကြရရင်ကျမတို့ကကုန်ကျစရိတ်ရအဲ့ဒါတွေကအများကြီးလိုတယ်ပြီးရင်သူများနိုင်ငံတွေနဲ့ပြန်ရမယ့်အချိန်မှာဟိုကုန်ကျစရိတ်ကကျမတို့ကကြီးသွားမှာပေါ့အဲ့ဒါကနည်းနည်းပြန်ဖို့နည်းနည်းခက်နေသေးတယ်ဒါပေမဲ့ဟိုအကိအားကောင်းလာပြီဆိုရင်တော့ကျမတို့ကပြန်နိုင်သွားမှာအခုလုံးလုံးစရာတော့ကျမတို့ကအဆိုးပဲအားထားနေရတာပေါ့အဲ့ဒီအတွက်ကျမတို့လက်ဖက်စုကိုသွားနေတယ်လက်ဖက်စုကဘာလို့ကျမတို့ကမြန်မာတနေငံနဲ့ရှိနေရလဲဆိုတော့ဒီလက်ဖက်ကလည်းမြန်မာရဲ့မျိုးရင်းဖြစ်နေတယ်တခြားနိုင်ငံတွေနဲ့မတူတဲ့မျိုးရင်းဖြစ်နေတယ်ပြီးရင်ဟိုမှာ
အစိုးဖြစ်နေစားလို့ကောင်းတဲ့အမျိုးရင်းအမျိုးအစားပေါ့နော
်ဟုတ်ဒီအခုဒီ switch ကပညာရှင်တွေကလေ့လာပြီးတော့သူတို့တည်တည်လှုပ်လိုက်တာကမြန်မာမျိုးရင်းက10မျိုးတွေ့တယ်လို့သူတို့ပြောပါတယ်အဲ့ဒီမှာမှဒီလက်ဖက်ရဲ့တနခါရဲ့ဇီးရဲ့အဲ့ဒါတော့ထင်ရှားနေတာပေါ့အဲ့ဒီမှာမှကျမတို့လက်ဖက်ကတော့အားအကောင်းဆုံးပဲအေးလက်ဖက်ဟာသူများနိုင်ငံကလာတဲ့မျိုးမဟုတ်ဘဲနဲ့ဟိုဗမာပြည်ရဲ့မျိုးရင်းဖြစ်နေတာ
ဟုတ်ကဲ့
အဲ့အတွက်ဒီဟိုပေါ့မတူညီတဲ့တ िश ူးတွေရှိနေတယ်အဲ့ဒါကြောင့်မို့ဒီလက်ဖက်ကလည်းဟိုအရသာနဲ့ပြည်စုံပြီးတော့ဟိုအချို့ငန်းတွေလည်းဝင်တာပေါ့ဝင်နေပျော့ပြောင်းနေအဲ့လို
နူးညံ့နေ
နူးညံ့နေဟုတ
်ဩဆိုတော့ဒီနောက်ဆုံးဒီဟိုပေါ့မြန်မာနိုင်ငံလက်ဖက်အသင်းနေနဲ့အခုလက်ရှိလက်တလောဖြစ်ချင်တဲ့အရာတွေတဘောလက်တလောလှုပ်ဆောင်နေတဲ့ဟာတွေကဆိုတော့ဟိုတော်ညိုစိန်ပြောသွားတယ်ထမဒီဟိုလက်ဖက်စားတဲ့နှုံးပို့ပြီးတော့များလာအောင်လက်ဖက်နဲ့ပတ်သက်တဲ့အစားအသောက်တွေထွင်တာပေါ့နော်အမျိုး30ပါးညာအဲ့လိုမျိုးဖြစ်လာပြီဆိုဟိုတခြားကောမြန်မာနိုင်ငံလက်ဖက်အသင်းကနေပြီးတော့ဦးစားပေးလုပ်နေတဲ့ဟာတွေရှိသေးသလားကျွန်တော်တို့ပြောပြလို့ရနိုင်တဲ့ဟာတွေ
ဟိုအခုစူးစမ်းနေတာတော့နောက်တဲ့အခုဟိုတခြားပညာရှင်တွေရပါဒီဟိုအပါလင်းတခွဲကန်းနေဟိုဟာတုံးပြီးတော့လေကျွန်တော်တို့ဒီဘာကြောင့်ဒီလက်ဖက်ထဲမှာဘာဓာတ်တွေကပိုများနေတာလဲဘာဓာတ်တွေကပိုကောင်းနေတာလဲကျန်းမာရေးနဲ့ညီညွတ်တယ်ဆိုတာဘာဓာတ်တွေလဲအဲ့အမျိုးတွေကျွန်တော်တို့စစ်ဖို့တွေဟိုအပြည့်မရှိဘူးဖြစ်နေသေးတာပေါ့အဲ့ဒါတွေကိုကျွန်တော်တို့စစ်ဖို့တွေလိုတယ်ပြီးရင်အဲ့လိုဒီဟို standard တွေသတ်မှတ်ဖို့ပေါ့အဲ့ဒါတွေလည်းဒီပညာရှင်တွေနဲ့ပေါင်းပြီးတော့ဟိုတခြားအခုပညာရှင်တွေလည်းကျွန်တော်တို့နည်းနည်းချိတ်ဆက်မိလာပြီးတော့ဟိုကူညီမယ်လို့လည်းပြောပါရတယ်အဲ့ဒါဆိုကျွန်တော်တို့ကအဲ့လိုရှေ့ပြီးတော့ဆက်ပြီးသွားမယ်ဆိုရင်တော့ဟိုတော်တော်ကြီးကိုဒီမြန်မာလက်ဖက်အားအခြေအနေအရန်ကောင်းတဲ့ဘက်ကိုရောက်လာမယ်လို့ကျွန်တော်တို့လည်းမြင်တယ်ဟိုနိုင်ငံဝင်ဝင်ပါလေတိုးတက်ဟိုအရန်ယူလို့ကောင်းမဲ့နေရာလို့ထင်တယ်ဘာလို့ဆိုကျွန်တော်တို့အခုလက်ဖက်ဟိုခင်းတွေကိုသွားကြည့်လို့ရှိရင်ကျိုးတိုးကျဲတဲလေးတွေပဲရှိတယ်ဟိုအကေဂျပန်လိုလက်ဖက်ခင်းဒီလိုအလုံးလိုက်အလုံးလိုက်ဆိုရင်ကျွန်တော်တို့နိုင်ငံအရန်ကိုစီးပွားဖြစ်မှာဒီကျွန်တော်တို့ကသာဒီနိုင်ငံတကာရဲ့ဒီလက်ဖက်စားတဲ့ဈေးနှုန်းဟိုဈေးခွက်ကြီးကိုချဲ့နိုင်တယ်ဆိုလို့ရှိရင်ဒီဟိုလက်ဖက်စိုက်ခင်းတွေကိုလည်းဟိုဒီစီးပွားဖြစ်လာတယ်ဝင်ဝင်ကောင်းလာတယ်ဆိုတာနဲ့တောင်ပေါ်လူတွေကလည်းဒါကိုအားထက်ပြီးလုပ်ဟိုလုပ်နိုင်လာမှာပေါ့နောက်ကျွန်တော်တို့ကနည်းပညာတွေလည်းထပ်ထည့်မယ်ဆိုလို့ရှိရင်တော့ဒီဟိုအားကောင်းတဲ့ဒီဈေးခွက်ကြီးနဲ့အကောင့်နဲ့လက်ဖက်ချန်ကြီးတွေဖြစ်လာရင်တော့ကျမတို့နိုင်ငံကလည်းဟိုအဲ့အတွက်ဟိုဗာလေဝင်ငွေတွေအများကြီးရနိုင်တယ်လို့ကျမတို့မြင်ပါတယ
်မြမရေးစေနေကန်းကိုနားဆင်ခဲ့ရတာပါရှင
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11883ညနဲ့လိုင်းဒိုမီတာ58 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာယူဝက်အတွင်းပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီပတ်မှာတော့ writer သတင်းတောက်အမှုပြည်ရဲရေးကိုတိတ်ခါကြစေသလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီး VOA ကမတ်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်။ဒီတစ်ပတ်အတွင်းစိတ်ဝင်စားဖို့အကောင်းဆုံးသတင်းကတော့ဖန်စီခံထားရတဲ့writer သတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ရဲ့အမှုကိစ္စပါပဲ။ AB လ20ရက်နေ့ရုံးကြီးမှာတေလိုပြသက်သေတယောက်ဖြစ်တဲ့ဒုရဲမှူးမိုးရံနိုင်ကိုစစ်ဆေးပါတယ်။ဒီဒုရဲမှူးဟာကိုဝလုံးတို့ကိုဖမ်းဆီးပြီးချိန်သူနဲ့ရဲတကြက်ကြီးခင်မောင်လင်းတို့ကိုလည်း1923ခုနှစ်မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အက်ဥပဒေရဲစည်းကမ်းထိန်းသိမ်းရေးဥပဒေတွေအရအရေးယူမယ်ဆိုပြီးပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားသူဖြစ်ပါတယ်။အခုယုံကြည်ဒူရဲမှုမိုးရံနိုင်တရားခွင်မှာဘာတွေထွက်ဆိုခဲ့သလဲဒီအမှုကြောင့်ပြည်ထောင်စုဝန်ကြီးဌာနဂုံသိခါထိခိုက်လာနေပြီလားဆိုတာကုတ္တပတ်တင်ပြသွားပါမယ
်ဖြစ်စဉ်အချင်းကိုပြန်ပြောရရင်ပြီးခဲ့တဲ့2019ဒီဇင်ဘာလ12ရက်နေ့ညက writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ရန်ကုန်ထောက်ကျမ်းမှာလုံခြုံရေးရဲတပ်ဖွဲ့ရဲ့ဖမ်းဆီးခြင်းကိုခံရပါတယ်ပြင်ပကိုပေါက်ကြားလာတဲ့ရဲမှတ်တပ်မှလုံခြုံရေးရဲတပ်ဖွဲ့ဝင်တွေဟာထောက်ကျက်နေမြေရဲစခန်းအပိုင်အမှတ်3လမ်းမကြီးနဲ့နီလာလမ်းစုံနေရာမှာရင်စစ်ပိတ်ဆို့တာဝန်ဆောင်ရွက်နေခဲ့တယ်။အဲ့ဒီအချိန်အမှတ်3လမ်းမကြီးအတိုင်းတောင်ကနေမြောက်ဘက်ကိုလမ်းလျှောက်လာတဲ့ writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတွေ့ပြီးမတင်ကားလို့ရဲတပ်စစ်ဆေးရှာဖွေတယ်။သူတို့နှစ်ယောက်စီကနေရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်ကာလရဲတပ်ဖွဲ့ကနေအထက်ကိုအစီရင်ခံတဲ့စာမိတ်ထူတွေကိုတွေ့လို့ဖမ်းဆီးလိုက်တယ်။နောက်တော့သူတို့ကိုထောက်ကျန်နေမြေရဲစခန်းမှာမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှ3နှစ်အမှုဖွင့်ထားတယ်ဆိုပြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဖမ်းဆီးခံရတဲ့ကာယကံရှင်ကိုဝါလုံးတို့ပြောတာကတော့သူတို့ကိုရဲတပ်ဖွဲ့ဝင်တွေကချင်းဆိုလို့အမှတ်ရှိလုံခြုံရေးရဲတပ်ရင်းကိုအင်တာဗျူးလုပ်ဖို့သွားတာဖြစ်တယ်။အဲ့ဒီကနေချင်းဆိုတဲ့ရဲတပ်ဖွဲ့ဝင်နဲ့အတူအနာကစားတောက်ဆိုင်ကိုသွားအဲ့ဒီရဲတပ်ဖွဲ့ဝင်ကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဆိုင်တဲ့အထောက်အထားကိုပေးဒါကိုဖွင့်ကြည့်ခွင့်မရှိဘဲယူလိုက်ပြီးစားတောက်ဆိုင်အထွက်မှာပဲရဲတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးခြင်းကိုခံလိုက်ရတယ်လို့ဆိုပါတယ်ကိုဝါလုံးတို့ရဲ့အဲ့ဒီလိုပြောဆိုမှုနဲ့အခြားအခြေအနေအရရက်ကိုအကြောင်းပြုပြီး writer သတင်းတောက်နှစ်ယောက်ထောင်ချောက်ဆင်ဖမ်းဆီးခံရတာဖြစ်နိုင်ကြောင်းကြဲကြဲပြန့်ပြန့်ဝေဖန်သုံးသပ်မှုတွေထွက်ပေါ်လာစေပါတယ်အခုနောက်ဆုံးတရားရုံးကိုရုံးထုတ်လာတဲ့ဒူရဲမှုမိုးရံနိုင်ရဲ့သတင်းတောက်တွေကိုပြောကြားချက်တရားရုံးမှာထွက်ဆိုချက်တွေနဲ့အရင်ကဖြစ်ပျက်ခဲ့တာတွေဆက်ဆက်ကြည့်လိုက်ရင်ဒီအမှုဟာထောင်ချောက်ဆင်ဖမ်းဆီးပြီးတိစောက်ခဲ့တယ်ဆိုတာသိကြသလောက်ဖြစ်သွားစေပါတယ
်တရားခွင်အတွင်းမှာဒူရဲမှုမိုးရံနိုင်ထွက်ဆိုသွားတာတွေကို writer သတင်းတောက်တွေရဲ့ရှေ့နေတွေဖြစ်တဲ့ဦးခင်မောင်စောနဲ့ဦးတန်းစောအောင်တို့ကသတင်းတောက်တွေကိုပြန်ပြီးရှင်းပြတာကကိုကလုံးတို့နှစ်ယောက်ဟာသူတို့အဖမ်းမခံရခင်အချိန်ကအဲ့ဒီအမှတ်ရှိလုံခြုံရေးရဲတပ်ရင်းကရဲမှူးမိုးရံနိုင်အပါအဝင်6ယောက်နဲ့တွေ့ဆုံခဲ့ကြောင်းအဲ့ဒီတွေ့ဆုံမှုအပြီး6ယောက်လုံးယာယီထိန်းသိမ်းခံခဲ့ရကြောင်းနောက်တော့4ယောက်ကိုပြန်လွှတ်ပေးခဲ့ပြီးဒူရဲမှူးမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့2ယောက်ကိုဆက်ပြီးချုပ်နှောင်ထားခဲ့ကြောင်းအဲ့ဒီနောက်ရဲမှူးချုပ်တင်ကိုကိုက writer သတင်းတောက်2ယောက်ကိုဖမ်းဖို့ညွှန်ကြားခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုဖမ်းဖို့အတွက်ဝါလုံးတို့နဲ့တွေ့ဆုံရမှာပါဝင်ခဲ့ပြီးအဖမ်းမခံရတဲ့ရဲတပ်ဖွဲ့ဝင်နိုင်လင်းကိုဝါလုံးတို့နဲ့ဆက်သွယ်စေပြီးဆဝေဆာရန်တချို့ကိုပေးဝါလုံးတို့လက်ထဲရောက်အောင်ထည့်ခိုင်းပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီနေရာမှာ writer သတင်းတော်နှစ်ယောက်ဖမ်းဆီးခံရစဉ်2019ဒီဇင်ဘာ23ရက်နေ့ပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးမြဝတီအပါအဝင်အစိုးရပိုင်းသတင်းစာတွေမှာဖော်ပြခဲ့တဲ့သတင်းကိုပြန်လည်လာကြည့်ဖို့လိုပါတယ်အဲ့ဒီထုတ်ပြန်ချက်မှာ ရိုက်တာသတင်းတော်နှစ်ယောက်ဟာလုံညုံရဲ့ရဲတပ်ဖွဲ့ဝင်တွေစီချင်းကပ်ပြီးရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အရေးကြီးအချက်လက်တွေတပ်ဖွဲ့နဲ့ဆိုင်တဲ့အရေးကြီးလုံညုံရဲ့ဆော်ရွက်စာတမ်းအထောက်အထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့တရားမဝင်သတင်းရယူဆောင်ရွက်ခဲ့တယ်။ဒါကြောင့်သူတို့နှစ်ယောက်ကိုမြန်မာနိုင်ငံအစိုးရလှည့်ဝှက်ချက်အဥပဒေပုံမှန်သုံးတဲ့အမှုဖွင့်ခဲ့တယ်။အလားတူပါဝင်ပတ်သက်ခဲ့တဲ့ဒုရဲမှူးမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ယောက်ကိုလည်းမြန်မာနိုင်ငံအစိုးရလှည့်ဝှက်ချက်အဥပဒေရဲစည်းကမ်းထိန်းသိမ်းရေးဥပဒေနဲ့အရေးယူမယ်ဆိုပြီးဖော်ပြခဲ့ပါတယ်
။ပြည်ထောင်စုဝန်ကြီးဌာနသတင်းထုတ်ပြန်ချက်အရဒုရဲမှူးမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ယောက်ဟာရိုက်တာသတင်းတောက်နှစ်ယောက်ကိုအရေးကြီးစာရွက်စာတမ်းတွေလျှို့ဝှက်ချက်တွေပေးလို့အဖမ်းခံရတဲ့သဘောတက်ရောက်စေခဲ့ပါတယ်။ဒါပေမဲ့တရားရုံးမှာဒုရဲမှူးမိုးရံနိုင်ထွက်ဆိုချက်အရဝါလုံးတို့ကိုစာရွက်စာတမ်းတွေပေးခဲ့တာသူမဟုတ်ဘူး။တကယ်လက်တွေ့စာရွက်စာရမ်းတွေပေးသူတွေဖြစ်တဲ့ရဲတပ်ဖွဲ့ဝင်နိုင်လင်းတို့လည်းတစုံတရာအေးအေးယူခံရမှုမရှိဘူးဆိုတာပေါ်လွင်သွားစေခဲ့ပါတယ်။ဒါကြောင့်ရိုက်တာသတင်းတောက်နှစ်ယောက်ကိုရဲတပ်ဖွဲ့ကပြည်တစာအမှုဖမ်းတယ်လို့အသွင်ယူခေါ်တွေ့စာရွက်စာရမ်းတွေပေးပြီးတာနဲ့ချက်ချင်းဆိုတယ်လို့ဖမ်းဆီးလုပ်ခဲ့တယ်ဆိုတာငင်းလို့မရတဲ့အချက်အဖြစ်ပေါ်ပေါက်လာပါတယ်။အခုအမှုကမပြေးသေးပါဘူး။တရားလိုရှိနေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရသောတသက်တဲ့အဖြစ်ရှေ့ယုံကျင်းမှာရှောင်လဲပါလိမ့်မယ်။တရားခံတွေဘက်ကလည်းပြန်လဲခုခံခြေပမှဖြစ်ပြီးတရားသူကြီးရဲ့အဆုံးဖြတ်ကိုရယူရမှာပါ။တကယ်လို့လက်ရှိတရားရုံးကဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရသောတသက်တဲ့အဖြစ်အဆုံးဖြတ်ပေးခဲ့ရင်တရားခံတွေဘက်ကအထက်တရားရုံးအဆင့်ဆင့်ကိုပြင်ဆင်ချက်တက်အောင်မှာဖြစ်တယ်လို့တရားခံရှိနေဦးခင်မောင်စောကပြောပါတယ်
။တရားရုံးကဘယ်လိုပဲဆုံးဖြတ်သည်ဖြစ်စေသတင်းမီဒီယာတွေရဲ့ဖော်ပြချက်ကြောင့်အများပြည်သူအမြင်မှာဒီအမှုဟာအမှုစဉ်ဖမ်းဆီးခဲ့တာဖြစ်ကြောင်းယုံကြည်နေကြပြီဖြစ်ပါတယ်။ယုံကြည်ရလောက်တဲ့သက်သေအချက်လက်အထောက်ထားတွေကြောင့်ယုံကြည်နေကြတာပါ။အခုခေတ်ဟာအရင်ဆက်အာဏာရှင်တွေခေတ်တုန်းကလိုအာဏာရှိသူတွေဘက်ကလှုပ်ချင်သလိုလှုပ်လို့မလွယ်ကူတော့ဘူးဆိုတာပါ။ပြည်ထောင်စုဝန်ကြီးဌာနဟာအရင်အမောင်ခေတ်တုန်းကလိုတရားရုံးတွေကိုကိုဆုံးဖြတ်စေချင်တာကိုဆုံးဖြတ်ခိုင်းလို့မရတော့တယ်လို့အစိုးရကလည်းပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရဖြစ်နေပြီဆိုတာပါမီဒီယာဆိုတာကလည်းဘယ်အခက်အခါတုန်းကနေမှမတူအောင်အားကောင်းမောင်းသံဖြစ်နေတာကလည်းအခုအမှုတင်ပြပုံတွေကိုကြည့်ရင်သိနိုင်ပါပြီဒီအတွက်အမှုကိုဆွဲတင်တဲ့ပြည်ထောင်စုဝန်ကြီးဌာနဘက်ကအမှုကြောင့်တစ်နေ့ထက်တစ်နေ့ဂုံသိက္ခာကျဆင်းလာတာကိုဆက်သွားမလားအမှုကိုဂုံသိက္ခာရှိရှိအဆုံးသတ်နိုင်အောင်ကြိုးစားမလားဆိုတာရွေးချယ်ဖို့လိုနေပြီဖြစ်ကြောင်းပါ
သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ပြီးမှတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်မင်္ဂလာပါရှင်ဗီဒီယိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြော်ပြပေးမယ့်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တူတူလေးတွေနောက်ပြီးတော့သူတို့သိချင်တာလေးတွေမေးလာတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးကြပါရနော်။ Facebook ပေါ်မှာရေးလာတဲ့သောရရှင် Sash Ree Tight ကFacebook မှာ like ပေါ်အောင်ဘယ်လိုလုပ်ရမှာလဲလို့မေးလာတာပါဟုတ်ကဲ့ပါ like ကဘယ်မှာပေါ်ချင်တာလဲဆိုတာမျိုးတီမီကိုနဲ့မှာထည့်ပြီးတော့ပြောလာရင်တော့ပို့ပြီးတော့ရှင်းပြရတာလွယ်မယ်ထင်ပါတယ်သူကနောက်ထပ် VOE ကို message ထပ်ပြီးတော့ပို့လာတာမှာတော့ကျွန်တော်အချိန်မှားလို့ like မပေါ်တာရပါပြီကျေးဇူးပါပဲလို့ရေးလာပါတယ်ဒီတော်ရရှင်က VOE ကိုအမြဲတမ်းအားပေးပြီးတော့ထုတ်လွှင့်တဲ့အရာတွေအားလုံးတန်ဖိုးရှိပါတယ်ဆိုပြီးကျေးဇူးတင်စကားပြောလာတာပါကျေးဇူးတင်ကြောင်းနဲ့ထပ်လောင်းပြီးတော့ပြောကြပါရစေ။ဘေးပြာဝေးကွာလို့လူရင်ဆန္ဒတလုံးတဝရဲရကြပါစေ။ဆိုတော့တော်ရရှင်ဆက်ရွှေထိုက်ဆူတောင်းပေးလာပါရစေ။ဟုတ်ကဲ့။ပေးတဲ့ဆုနဲ့ပြေးပါရစေနော်။ကိုထင်းဆိုတဲ့တော်ရရှင်ကလည်း VOE Media ကိုနှစ်သက်ပါရစေ။ VOE ကိုနားဆင်လာတာအနှစ်20ရှိခဲ့ပါပြီလို့ဆိုလာပါရစေ။ဟုတ်ကဲ့ပါ။ VOE တော်ရရှင်ရဲ့အားလုံးကိုကျေးဇူးတင်ပါတယ်။ဒါနဲ့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေထဲမှာကျမရဲ့အစီအစဉ်တွေကိုလည်းကျမတို့ရေဒီယိုမှာရောရုပ်မြင်သံကြားအစီအစဉ်မှာပါအပတ်စဉ်ထုတ်လွှင့်ပေးနေတာပါနော်။ဒီမှာကိုဝင်းမေရေဒီယိုကနေပြီးတော့အမြဲတမ်းတင်ဆက်ပေးတဲ့ကျမရဲ့အစီအစဉ်ကတင်ဆက်မှုတစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်နေစာရေးပြီးတော့မေးလာကြတာကိုကျမကိုပြောပြပေးကြပါမယ်။ Q သင်းခေါ်တမင်ပြူအရေးပြားယောဂါအကြောင်းကိုဝင်းမေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။
သောရရှင်တယောက်ကနာမည်တော့ရေးမထပ်ပါဘူးဒီသောရရှင်ကကျွန်တော်အသားမှာဘလုံးကင်ရင်နဲ့လဲတာအေးပြားပွန့်ပဲ့သွားတယ်အနေဖေးတော့သူ့ဘာသူခွာပစ်လိုက်တယ်အနာလဲပြောက်သွားရောအနာဖြစ်တဲ့တဝိုက်မှာခယူသင်းလိုမျိုးအဖြူခွက်တွေဖြစ်လာတယ်တဖြည်းဖြည်းများများလာတာအဲ့ဒါခယူသင်းဖြစ်တယ်ပြောရမလားဘလို့ကုသနိုင်ရင်ကောင်းမလဲဗျာစေးနီးလေးရှင်အလင်းပြပါဦးရှစ်တန်းကျောင်းသားဆိုတော့ရှက်နေတယ်ခင်ဗျာတဲ့ရေးလာပါတယ်ဒီယောဂနဲ့ပတ်သက်ပြီးတော့နောက်ထပ်မေးလာတဲ့သောရရှင်ကိုရဲမင်းကတော့မျိုးရိုးမှာမရှိပေမဲ့လည်းမိမတဘာဝပြီးဆုံးကံนี่ရက်မမှန်ရာကနေပေါ်လာတာမျိုးရှိပါလားတဲ့လုံးဝမပြောင်းနိုင်ဘူးလားလို့မေးလာပါတယ်ဟုတ်ကဲ့ဒီသောရရှင်နေမေးထားတဲ့မေးခွန်းတွေကိုကျွန်မကိုဝင်းမင်းကိုရဲတိုက်ရိုက်မေးကြည့်ထားပါတယ်ဒီသောရရှင်တွေကိုကိုဝင်းမင်းကိုယ်တိုင်ပဲတိုက်ရိုက်ရှင်းပြပေးလိုက်ပါအောင်နော
်အခုလိုအေးပြားပုံးပဲ့တဲ့တန်ရာကနေခီယူသင်းဖြစ်နိုင်ကြတော့ရှိပါတယ်ဆက်ဆက်ချင်းမှာအသားနုစဖြစ်ရာကနေပြီးတော့အယောင်ပြောက်ပြီးတော့လေတဖြည်းဖြည်းအချိန်ကြာလာတဲ့အချိန်မှာတန်ရာကနေအသားဖြူပြီးတော့ခီယူသင်းဖြစ်တာမျိုးတော့ဖြစ်နိုင်ပါတယ်ဘလို့ကုသရင်ကောင်းမလဲဆိုတာကတော့ဖြစ်တဲ့နေရာနဲ့ပုံစံပေါ်မူတည်ပြီးတော့ဆေးကုပေးတာကပိုကောင်းတာမလို့နီးစက်တဲ့ဆရာဝန်နဲ့ပြပြီးကုသမှုခံယူတဲ့နယ်လို့ကြံပေးလိုပါတယ်။နောက်တစ်ခုကအမျိုးသမီးတဘာဝဓမ္မတာပြီးဆုံးကံနီးပေါ့လေ။ဒီရာသီရက်မမှန်ရာကနေပြီးတော့ခရူသင်းဖြစ်လာလားဆိုတော့အဲ့လိုတော့ဓာတ်ရိုက်ဖြစ်တာမဟုတ်ပါဘူး။ဒါပေမဲ့ဒီရာသီသွေးဆုံးတဲ့အချိန်မှာဟော်မုန်းပြောင်းလဲဖြစ်တာကြောင့်ကိုယ်ခံအစနစ်ကဒီချုံရင်မှုရှိလာပြီးတော့အရေးပြားမှလည်းဒီကိုယ်ခံကကျလာတာပေါ့နော်။အဲ့ဒီအချိန်မှာဒီအရေးပြားမှာရှိတဲ့ရောင်ချဲဆဲလေးတွေကိုသွားတိုက်ခိုက်ပြီးတော့အဲ့ဒီဆဲလေးတွေတည်သွားတဲ့အခါမှာအရာမထုတ်နိုင်ပဲဒီအဖြစ်ရောင်အကွက်တွေဖြစ်လာပြီးတော့ခရူသင်းဖြစ်တာမျိုးဖြစ်နိုင်ပါတယ်။အဲ့ဒီတော့ဒီစနစ်တကျကုသမှုခံရင်တော့တချို့ဒီချက်ချင်းမပြောင်းဝင်တော့မှနှစ်နဲ့ချီရေရှည်ကုသမယ်ဆိုတော့အများစုကတော့တူတက်မှုရှိပါတယ်
။ဟုတ်ကဲ့ကိုဝင်းမင်းရေအခုလိုမျိုးသောရရှင်တွေကိုဖြည့်ကြပေးတာကျေးဇူးတင်ပါတယ်ရှင်။အခုလိုမျိုးကျမတို့ VOY ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့မရှင်းတာရှိနေတယ်ကျမတို့စီကိုစာရေးပြီးတော့ပဲဖြစ်ဖြစ်ဒီကျမတို့အစီအစဉ်အောက်က Facebook ပေါ်ကမှတ်ချက်အကွက်တွေမှာလာပြီးတော့ရေးပြီးတော့ပဲဖြစ်ဖြစ်မေးမြန်းလို့ရပါတယ်။ VOY အစီအစဉ်တွေကိုနားဆင်အားပေးတဲ့သောရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။ထုတ်လွှင့်ပေးသွားတဲ့နောက်ထပ်အစီအစဉ်တစ်ခုဖြစ်တဲ့ဒီတွေးဆုံမေးမြန်းခန်းအစီအစဉ်တစ်ခုမှာပဲအဲ့အစီအစဉ်ကိုနားဆင်ပြီးတော့ပြန်ပြောင်းတုံ့ပြန်စာရေးလာတဲ့ဒကုံမျိုးသက်ကသောရရှင်ဦးလာထွန်းရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်။ဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီမှာသောရရှင်ဦးလာထွန်းကဒီအစီအစဉ်ထဲမှာတာဝန်ခံအင်ဂျင်နီယာပြောသားရတဲ့အများကြီးသိရပေမဲ့လက်တွေ့တကယ်လုပ်ငန်းတွေမှာအလေးယူဆိုင်မှုတွေတကယ်လိုက်နာဖို့အထူးလိုအပ်ချက်ပြက်ကွက်တာတွေလည်းတရင်မှာတွေ့ရလို့ဒီစာကိုရေးရပါတယ်တဲ့။နောက်ပြောအမည်မသိရွှေမိုင်းတွင်းနဲ့လည်းထပ်တွေ့နေရတယ်။ကြောက်ပထိုးနဲ့တိတ်မဝေးတဲ့နေရာတစ်ခုမှလည်းတွေ့ရပြီးတော့ကြောက်ပူမိုင်းနေရာတွေမှာလည်းဒီရွှေမိုင်းတွင်းတွေကိုတွေ့ရတယ်ဆိုတော့သူဒီစာကိုရေးပါတယ်ဆိုပြီးတော့သူဘယ်အချက်တွေကိုစိတ်ပူနေလဲဆိုတာရေးပြလာပါတယ်
။ကချင်ပြည်နယ်ကမိုင်းနောင်ရွှေတွင်းနဲ့အင်းတော်ကြီးကန်နီးတာကြောင့်လည်းရေကန်ကြီးအတွက်စိုးရိမ်မိပါတယ်။မိုင်းနောင်ရွာကလုပ်ငန်းခွင်နဲ့ပတ်ဝန်းကျင်ထိခိုက်မှုတွေကိုအင်တာဗျူးမှာကြည့်ရလို့ဆက်ဆက်ပြီးစိုးရိမ်စရာဖြစ်လာရတာပါ။ဒီလိုရွှေတူးပေါ်ရေးလုပ်ငန်းမဟုတ်ပဲစိုက်ပျိုးရေးရေပေးရေးဘုဒ္ဓလင်းမြည်ရေတင်လုပ်ငန်းရေမြောင်းကြောင့်မုံရွာကစိမ့်ပြာရေညှိထွက်တဲ့တောင်တွင်းကြီးက pH လဲပြောင်းလဲပျက်စီးခဲ့ပါပြီကျွန်တော်အဓိကပြောချင်တာကမုံပြည်နယ်ကရွှေတွင်းနေရာနဲ့ပတ်သက်တဲ့တန်တရားဖြစ်စရာ Google App ဂျိုတူးပုံတွေပါပဲဘာတွေဖြစ်နေတယ်အတိအကျမသိရပါဘူးအဲ့ဒီအကြောင်းသေးချာသတင်းစုံစမ်းတင်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကဒီစာထဲမှာပြောထားသလိုပဲ Google Earth Satellite ကနေပြီးတော့ဓာတ်ပုံနှစ်ပုံပေးပို့လာတာပါအဲ့ဒီမှာသူကအဲ့ရွှေရင်းနဲ့ပတ်သက်ပြီးတော့ဒီပတ်ဝန်းကျင်ထိခိုက်ပုံစိုးရိမ်စရာရှိနေတဲ့ပုံရပါတယ်ဆိုတဲ့သဘောမျိုးရေးလာတာပါဒါကြောင့်မလို့လဲဒီကိစ္စကိုတေချာသိချင်ပါတယ်စုံစမ်းပြီးတော့သတင်းတွေတင်ပြပေးပါဆိုတဲ့ဒီသောရရှင်ရေးလာတာပါဟုတ်ကဲ့ပါဒီပိုင်းကိုတေချာပိုင်းနိုင်နိုင်နေတဲ့ဒေါက်ခင်မျိုးသက်ဒီသတင်းကိုစုံစမ်းနေပါတယ်နော်ခုလိုမျိုးသောရရှင်တွေကကျွန်တော်တို့ view တွေကတင်ဆက်ပေးခဲ့တဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့တုံ့ပြန်စာတွေရေးလာကြသလိုမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့နေစဉ်လူမှုဘဝအဖုံဖုံနဲ့ပတ်သက်ပြီးတော့ရင်းဖွင့်စာတွေရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုလည်းလက်ခံရရှိတာပါရင်းဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ထက်ထက်ဆိုတဲ့သောရရှင်ကဒီမလေးရှားမှာမြန်မာနိုင်ငံရွှေ့ပြောင်းလုပ်သားတွေကြုံနေရတဲ့အခြေအနေတစ်ခုနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာလည်းအလားတူလုပ်ရမျိုးတွေလုပ်လို့မရဘူးလားဆိုပြီးတော့အခုလိုစာရေးလာပါတယ
်မင်္ဂလာပါ VOA ခင်ဗျာကျွန်တော်ကတော့ VOA သတင်းတွေကိုစဉ်ဆက်မပြတ်နားဆင်အားပေးနေသူပါတလောကသတင်းတွေမှာဖော်ပြနေကြတဲ့မလေးရှားနိုင်ငံမှာတရားမဝင်ဝင်ရောက်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားများအပါအဝင်တခြားသောနိုင်ငံသားတွေကိုမလေးရှားအစိုးရကတတ်မှတ်တဲ့ရက်အတွင်းထွက်ခွာသွားဖို့နဲ့တရားဝင်ထွက်ခွာနိုင်အောင်တပ်ဆိုင်ရာတန်ယုံတွေကိုစာပို့ထားတယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ဒါတွေတွေးရတာဟာမလေးရှားနိုင်ငံအနေနဲ့ လုပ်ပိုင်ခွင့်ရှိတယ်လို့ထင်ပါတယ်။ဒါပေမဲ့အနုနီးနဲ့မောင်းထုတ်နေတာလို့လည်းမြင်ပါတယ်။ဒီလိုလုပ်ပိုင်ခွင့်ရှိတယ်ဆိုရင်မြန်မာနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံအတွင်းမှာတရားမဝင်ဝင်ရောက်လုပ်ကင်နေတဲ့အလုပ်လုပ်ကင်သူတွေကိုမလေးရှားအစိုးရလိုမျိုးပဲထွက်ခွာသွားဖို့နဲ့တရားဝင်ထွက်ခွာနိုင်အောင်သက်ဆိုင်ရာတန်ယုံတွေကိုစာပို့အကြောင်းကြားပြီးလှုပ်ဆောင်တင့်တယ်လို့ VOA ကနေတဆင့်အကြံပြုတိုက်တွန်းလိုက်ပါရစေ။မြန်မာနိုင်ငံကြီးဒီထက်မကတိုးတက်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါ။ဒါကတော့မလေးရှားကသောရရှင်ဒီမလေးရှားမှာတရားမဝင်ဝင်ရောက်ပြီးတော့သွားပြီးအလုပ်လုပ်ကိုင်နေကြတဲ့မြန်မာတွေတွေ့ကြုံနေရတဲ့အခြေအနေမျိုးသူတို့ကြုံတွေ့ရသလိုမျိုးမြန်မာနိုင်ငံမှာလည်းတရားမဝင်ရှိနေတဲ့သူတွေကိုအဲ့လိုမျိုးတရားဥပဒေရကင်တွယ်မှုတွေမရှိဘူးလားဆိုတော့မေးလာတာဖြစ်ပါတယ်။ VOA ကတစင်တက်ချုပ်ကြီးသိစေဖို့ကူညီတင်ပြပေးပါဆိုတော့ပြောလာတဲ့သောရရှင်ကနာမည်နေရာမှာတော့တက်သားမောင်ဖြူလို့ပဲရေးထားပါတယ်။သူတာဝန်ထမ်းဆောင်နေတဲ့တက်ထဲမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုရေးလာတာဖြစ်ပါတယ်။သူ့ရဲ့တက်ရင်နာမည်ကိုတော့ကျမတို့ဒီတစ်ဖက်ကအကြောင်းအရာကိုအတည်ပြုလို့မရလို့မဖော်ပြပေးလိုက်တော့ပါဘူးနော်။ဒါပေမဲ့သူတာဝန်ထမ်းဆောင်နေတဲ့တက်ထဲမှာအသက်အာမခံစစ်တီတွေအတွက်ဖြန့်ငွေဇက်သုံးစီစစ်ပြေးကိစ္စတွေအကုန်လုံးစာရေးပြီးတော့တိုင်ကြားထားတဲ့အကြောင်းအရာတွေကအမှန်နေပါတဲ့အသက်အာမခံကိစ္စမှာလည်းဘဏ်ကိုအပ်ထားတယ်ဆိုပြီးတော့တကယ်တမ်းကျတော့အပ်မထားဘဲနဲ့စာအုပ်အတုနဲ့ပြခဲ့တာဖြစ်ပါတယ်လောက်ကင်အတွက်ပို့တဲ့ဇက်သုံးစီတွေကိုလည်းသူတို့ရဲ့တက်မှုကအပြင်မှာအောက်ဆိုင်ဖြစ်နေရောင်းချပါတယ်အဲ့ငွေတွေကိုရတဲ့ငွေတွေကိုကိုကြိုးဖြစ်နေအသုံးပြုခဲ့တာပါဆိုပြီးတော့သူတို့ရဲ့တက်ထဲမှာဘလို့ဒုက္ခတွေကြုံနေရလဲဆိုတာကိုရေးပြလာပါတယ်။စာကရှည်လွန်းလို့ကျမတချို့တဘက်ကိုတီးဖြတ်ပြီးသူရဲ့စာကိုဖော်ပြပေးစင်ပါတယ်နော်
။ကျွန်တော်တို့တက်မှာစစ်တီတွေတက်ထဲကပြေးတာများတယ်ဆိုတာကစနေတနင်္ဂနွေနေ့တွေမှာပါနားချိန်မပေးပဲညချိန်မှာပါမီထွန်ပြီးခိုင်းတာတချို့စစ်တီတွေဆိုရင်တမင်တကာအဖြစ်ရှာပြီးလစာနဲ့ဈေးဖြတ်တောက်တာတရားမဝင်ဘိုးကင်းမှာအချာကြီးချုံနှောင်ထားတတ်ပြီးလကုံရက်တွေမှာလစာနဲ့ဈေးအပြည့်မပေးပဲဖြတ်တောက်ထားတာတက်ထဲမှာလဲ73စီရိတ်ခါတွေကိုတပည့်မွေးပြီးမတန်ဈေးနှိမ်ပြီးဝယ်ရောင်းလှုပ်တာတွေလည်းဖြစ်နေတာကြားပါပြီတက်ထဲကတပည့်တပန်းတွေကိုငွေထုတ်ပေးတာပြီးရိတ်ခါတွေကိုဝယ်ယူပြီးရောင်းချခိုင်းထားပါတယ်တက်သားကိုအရက်မော်တော်ရင်နဲ့လောက်ကင်လာရှုခီးစဉ်ကိုမောင်းခိုင်းထားတာလည်းရှိပါတယ်ဒါကြောင့်တက်ရင်ခါအိမ်တော်တဲ့မိသားစုတွေလည်းကြီးလန့်စားစားဖြစ်နေရပါတယ်အကြောက်တရားနဲ့အာဏာရှင်လိုအုပ်ချုပ်နေတာပါဒီတော့တာဝန်ပေးခံရသူတွေလည်းတာဝန်ကိုကြည်ကြည်နက်နက်ထမ်းဆောင်တာမျိုးမရှိပါဘူးတရင်တင်းလုံးရဲ့လစာနဲ့ဈေးတွေကိုလည်းတရေးပူကြီးတူဦးတဲကိုပဲထုတ်ပေးခိုင်းတာကြောင့်လစာနဲ့ဈေးထုတ်ပြီးဆိုရင်ညနှစ်တဲ့အထိခက်ခက်ခဲခဲထုတ်ရပါတယ်တကယ်ဆိုတက်ထဲမှာဖြစ်နေတာတွေကိုဒီလိုမတိုင်ကြပါဘူးစစ်တီမိသားစုတွေရဲ့တတချောင်းကြီးပျော်ရွှင်ရေးကျန်းမာရေးတွေကိုတက်တာဝန်ရှိသူတွေဘာမှမဆောင်ရွက်ပေးပဲတက်ပိုင်ပစ္စည်းတွေကိုပါပြန်ရောင်းစားနေတာကြောင့်အခုလိုပြောနေရတာပါ
ဒါကတော့တက်သားမောင်ဖြူဆိုတဲ့သရရှင်တို့တက်ထဲမှာသူတို့ရဲ့တည်ရင်မှုကဘယ်လိုမျိုးအလွဲသုံးစားမှုတွေလုပ်နေလဲဆိုတာကိုရေးလာတာဖြစ်ပါတယ်။ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မာတိချစ်တော်ရရှိတဲ့မြန်မာသတင်းလေးတွေနဲ့ဖြောပြပေးမှာဖြစ်ပါတယ် The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတပုတ်က Facebook အစာမျက်နှာတွေပေါ်မှာအတော်လေးကိုပြန့်နှံ့ရေးပန်းစားနေပါတယ်နော်သူတို့ရဲ့ဒီသတင်းမိုးလေးဖွဲ့ရုံဆိုတဲ့သတင်းနဲ့ဖြောပြပေးကြပါတယ်ဒီသတင်းကမျိုးကြောမြန်ရဲ့နာမည်ကြီးသတင်းတပုတ်ဖြစ်ပြီးတော့အခု The Four အဖွဲ့ကပြန်ဆိုတော့လဲ Facebook အစာမျက်နှာပေါ်မှာတဦးနဲ့တဦးလက်ဆင့်ကန်အဖြတ်များတဲ့သတင်းတပုတ်ဖြစ်ပါတယ်ဒီသတင်းကို The Four အဖွဲ့ရဲ့မူကွဲတည်ဆိုပုံကလဲနားထောင်လို့ကောင်းလို့ VOA သောရရှင်နေနဲ့ဝေမျှခြင်းပါတယ် The Four အဖွဲ့ကဒီသတင်းနဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်တို့ငငယ်တွေကအရန်ကြွေခဲ့ရတဲ့သတင်းလေးပါစိုးခွင့်ပေးတဲ့ကိုမျိုးကြောမြိုင်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube အစာမျက်နှာမှာရေးထားတာပါငူရင်မျိုးကြောမြိုင်တည်ဆိုထားတဲ့ The Four အဖွဲ့ပြန်ပြီးတော့စမ်းသစ်တည်ဆိုထားတဲ့ မိုးလေးဖွဲရုံဆိုတဲ့တခြင်းလေးကိုအားလုံးနားဆင်ခံစားကြည့်ပါဦးနော
်မိုးလေးဖွဲရုံတည်ရတဲ့မြင်နေတဲ့ဗတင်းတကားစီပဲ
ဒီဆိုထားရဲ့မိုးလေးဖွဲရုံဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
် The chain got the day your music in the flow we need the chain yeah in day but now we away we mean number time got in me she in the
မအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍပြီးအခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကိုငိမ့်ချန်းကတင်ဆက်မှာဖြစ်ပါတယ်။ဒီပတ်မှာတော့မြဝင်ရိုးစွန်ရေခဲပြင်ပေါ်မှာနှစ်စဉ်ကျင်းပနေကြ16ကြိမ်မြောက်မာရသွန်ပြေးပွဲတစ်ခုကျင်းပခဲ့ပါတယ်။ရုရှားနိုင်ငံကဘောလုံးပွဲကိုဝက်ဝံညိုကြီးတကောင်သုံးပြီးဖွင့်လှစ်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုငိမ့်ချန်းနဲ့မအေးတန်းစင်တို့ကတင်ပြထားပါတယ်။
မြဝင်ရိုးစွန်ရေခဲပြင်ပေါ်မှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့16ကြိမ်မြောက်မာရသွန်ပြေးပွဲတစ်ခုကျင်းပခဲ့ပါတယ်။ဒီနေ့မှာတော့ဂရိအားကစားသမား Argerio Papadna Sopoulos ကဘိုးဆွဲသွားပါတယ်။ကမ္ဘာနိုင်ငံပေါင်း20ကျော်ကအားကစားသမား60ကျော်ပါဝင်ရှင်ပြိုင်ခဲ့ကြပြီးတော့ Camp Barnio နေရာကနေစတင်ခဲ့ကြတာပါ။အနုတ် 33 degree Celsius အောက်အေးနေတဲ့အချိန်တွေမှာရေခဲပြင်နဲ့နှင်းမုန်တွေကြားမှာပြေးခဲ့ကြပါတယ်။ဒီပြိုင်ပွဲဝင်ဖို့အတွက်တာမန်မာရသွန်ပြေးပွဲတွေအတွက်လေ့ကျင့်သလိုလေ့ကျင့်ကြရပြီးတော့6ကီလိုမီတာ5ကီလိုမီတာအကွာမှာအပူပေးထားတဲ့တဲတွေကိုထားပေးထားပါတယ်။အမျိုးသမီးမာရသွန်ပြေးပွဲမှာတော့တရုတ်နိုင်ငံကရှီလို့ခေါ်တဲ့အမျိုးသမီးကပြိုင်ဘက်13ယောက်ကိုကျော်ပစ်နိုင်ရသွားပါတယ
်။ရုရှားနိုင်ငံပီတီကော့စ်မျိုးကဘောလုံးပွဲတစ်ပွဲကိုဝက်ဝင်ညိုကြီးတကောင်သုံးပြီးဖွင့်လှစ်ခဲ့ပါတယ်။ဒီဝက်ဝင်ကြီးရဲ့နာမည်ကတီမာလို့ခေါ်ပြီးတော့ဆက်ကတ်ထဲကဝက်ဝင်တကောင်ဖြစ်ပါတယ်။ဝက်ဝင်ကြီးက6.2ချောင်းပေါ်မတ်တက်ရက်ပြခဲ့ပြီးလက်ခုပ်တီးပြခဲ့သလိုသူ့လက်ထဲကိုပြစ်ပေးတဲ့ဘောလုံးကိုဒိုင်းလူကြီးစီကိုပြန်ပြစ်ပေးခဲ့ပါတယ်။အခုလိုဝက်ဝင်ကိုသုံးပြီးဖွင့်လှစ်ခဲ့တဲ့အတွက်ဒလိမ့်ဆန်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကအပြင်းထန်ကန့်ကွက်ဝေဖန်ခဲ့ကြပါတယ်။ရုရှားနိုင်ငံမှာအခုနှစ် FIFA ကမ္ဘာဖလားဘောလုံးပွဲကျင်းပဖို့နှစ်လလောက်ပဲလိုတော့တဲ့အချိန်မှာဒလိမ့်ဆန်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေအနေနဲ့ဒလိမ့်ဆန်တွေကိုဖျော်ဖြေရေးမှာသုံးတဲ့ဒလိမျိုးပျောက်ကွယ်သွားအောင်လှုံ့ဆော်နိုင်ဖို့လည်းမျှော်လင့်နေကြပါတယ်။တားရဲတလိမ့်ဆန်တွေကအခုလိုဖျော်ပြေဖို့အတွက် ခက်ခဲကြမ်းတမ်းရဲဆက်တဲ့လေ့ကျင့်သင်ကြားမှုတွေကိုခံခဲ့ရတယ်လို့ UK နိုင်ငံတိရစ္ဆာန်ကာကွယ်ရေးအဖွဲ့ 4Paw ကတာဝန်ရှိသူတဦးကပြောပါတယ်ဒီဗီဒီယိုကိုအင်တာနက်အွန်လိုင်းပေါ်မှာဆက်စပ်ချင်းတင်ခဲ့တဲ့ FC Against Follow အသင်းကတာဝန်ရှိသူတဦးကတော့ဒီဝက်ဝင်ကို FIFA ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲမှာသုံးမှာဖြစ်တယ်လို့ပြောခဲ့ပါတယ်အဲ့ဒီလိုပြောတာကို FIFA တာဝန်ရှိသူတဦးကမဟုတ်ဘူးလို့ညှင်းဆန်ကြောင်း BBC သတင်းဌာနကထုတ်ပြန်ပါတယ
်မေကင်ပြန်စုမြောက်ကယ်ရိုင်းနားပြည်နယ်ကဘာဂါဆန်တခုမှာတော့ဒီဘာဂါဒဲကိုပိတ်ငူကြော်ထည့်ပြီးစားနိုင်ပါပြီပိတ်ငူကြောက်တဲ့သူတွေအတွက်တော့သူတို့အကြောက်ပြေအောင်လုပ်တဲ့နည်းတစ်နည်းဖြစ်တယ်လို့ခရစ်စတန်ဘာနဘီကပြောပါတယ်ဘောစစ်တီဘာဂါဟာဒါနယ်မျိုးမှာတရှိပြီးတော့လာစဉ်ထူးထူးခြားခြားအစားအသောက်တွေကိုစီစဉ်တင်ဆက်လေးရှိပါတယ်။အရင်ဆုံးကမိချောင်းသားပုတ်တင်ညိုသားတစ်ကလက်အုပ်သားစပတ်အုံးမွေသားလိတ်သားနဲ့တခြားအင်းဆက်မျိုးစုံကိုလည်းစီစဉ်တင်ဆက်ခဲ့မှုပါတယ်။ကမ္ဘောဒီးယားနိုင်ငံသားတွေပင့်ကူကျော်ကိုစားတကြားနဲ့နေပြီးတော့အခုလိုကြော်စားကြတာကိုမြင်ပြီးအားကျခဲ့တဲ့အတွက်လိုက်လုပ်ခဲ့တာလို့စိုင်းပိုင်ရှင် Seth Gross ကပြောပါတယ်။ပင့်ကူကျော်ဘာဂါကိုတော့လူတိုင်းစားခွင့်ရမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ဒီပင့်ကူကိုတဘာအတိုင်းမွေးပြီးတော့စားလို့ရဖို့တစ်နှစ်ကို15កောင်ပဲရတာဖြစ်ပါတယ်။အဲ့ဒါကိုစားရဖို့အတွက်ကန်ဆယ်မဲနှက်ရတာဖြစ်ပြီးတော့မဲပေါက်တော့မှစားခွင့်ရတာဖြစ်ပါတယ်။ကန်ထူးသူကသူ့စုကို48နာရီတွင်းလာရောက်ထုတ်ယူစားတာမှာပါ။အခုချိန်ထိတော့မဲပေါက်ပြီးလာမစားတဲ့သူမရှိသေးဘူးလို့ဆိုင်ရှင်ကပြောပါတယ်။ပင့်ကူကျော်ရဲ့အရသာဟာအာလူကျော်ရတာနဲ့ဆင်နေဆိုပြီးတော့လဲသူကပြောပါတယ်ရှင်။
ကဘာတလွားထူးခြားစံပြသတင်းစီစဉ်ကိုနားဆင်ကြရတာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်ကြရဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်စာရိုက်တစ်တာအမှတ် 855 ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်VOA ကနေမနေ့ပြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီက9နာရီအထိလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေပြီးလဲဖမ်းယူနားဆင်နိုင်ပါတယ်ရှင်မကြာခင်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့သတင်းကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကမဲဆန္ဒရှင်တပ်တွေကကပ်ပြားထုတ်ပေးရေးရုံးတစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံး58ဦးသေဆုံးပြီးလူ100ကျော်ဒဏ်ရာရပါတယ်ရွှေကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲဆန္ဒရှင်တပ်တွေကကပ်ပြားရယူဖို့ရုံးပြင်ပတ်မှာလူတွေတန်းစီစောင့်ဆိုင်နေခြင်းအသေးကံဘုံခွဲသမားကဖောက်ခွဲတိုက်ခိုက်ခဲ့တာလို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရက VOA ကိုပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲအကြိုမြောက်ကိုရီးယားအစိုးရဘက်ကသူ့ရဲ့နျူကလ িয়ার လက်နက်ဆန့်သတ်မှုတွေကိုရှော့ချခဲ့ပြီးအမေရိကန်ဘက်ကတော့ဘာတစ်ခုမှအလျှော့ပေးထားတာမရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။အာမေးနီးယားဝန်ကြီးချုပ်နဲ့အတိုက်ခံခေါင်းဆောင်တို့ကြားဒီကနေ့တနင်္ဂနွေနေ့ရုပ်သံကထုတ်လင့်တဲ့တွေ့ဆုံဆွေးနွေးပွဲကနေဝန်ကြီးချုပ်ထထွက်သွားပြီးနိုင်ပိုင်းအကြမှာပဲအတိုက်ခံခေါင်းဆောင်ကိုဖမ်းဆီးလိုက်ပါတယ်အတိုက်ခံနိုင်ငံရေးသမားနီကိုပါရှန်ယန်ကိုဒီကနေ့တနင်္ဂနွေနေ့မြို့တော်ရာရဘန်မှာဖမ်းဆီးလိုက်တာပါဆယ်စုနှစ်တခုကြာသမ္မတတာဝန်ယူခဲ့တဲ့ဆီရတ်ဆတ်ဆိုင်ယန်ကိုဝန်ကြီးချုပ်အဖြစ်လွှတ်တော်ကရွေးကောက်ခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေစတင်ခဲ့တာပါနီကာရာဂွာနိုင်ငံရဲ့လူမှုဖူလုံရေးစနစ်ပြည်ပြင်ပြောင်းလဲမှုအပေါ်မကြေမနက်ဆန္ဒပြမှုတွေအတွင်းအနည်းဆုံးလူ10ဦးသေဆုံးခဲ့ရတဲ့အထက်လူမှုကွန်ရက် Facebook ကနေဆန္ဒပြပွဲကိုတိုက်ရိုက်ထုတ်လွှင့်ခဲ့တဲ့သတင်းထောက်တဦးလည်းသေဆုံးခဲ့ရပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ25 32 51တို့ကနေပြီးအသံလွှင့်ခဲ့တာဖြစ်ပါတယ်။တောတာရှင်အားလုံးဘေးပရာကင်းဝေးပြီးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမကမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.